Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် February 3ရက်ပုတ်ခုနေ့ညဘက်အတွက် VOA မြန်မာဝိုင်းအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မစင်မြတ်မောင်ပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဟာပြည်သူအလုံးကိုစော်ကားတဲ့လုပ်ရဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကုလသမဂ္ဂအထူးသတ္တမန် Tom Andrews က VOA ကိုပြောကြားပါတယ
် This is about an assault on an entire people. It's outrageous and the international community should respond
ဒီလောက်ရဟာဘလို့မှလက်မခံနိုင်တဲ့လောက်ရဖြစ်ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တက်ခတ်အရေးယူမှုတွေကိုဗက်ပေါင်းဆောင်ကနေလှုပ်ဖို့စဉ်းစားသင့်တယ်လို့ပြောကြပါတယ်။စီးပွားရေးအင်အားကြီးနိုင်ငံခုနှစ်နိုင်ငံကလည်းမြန်မာနိုင်ငံမှာဒီမိုကရေစီနီးလန်းချရွေးကောက်ခံထားရတဲ့အစိုးရကိုအာဏာပြန်ပေးဖို့နဲ့ဒေါ်အောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားသူတွေအလုံးကိုလွှတ်ပေးဖို့တောင်းဆိုပါတယ်။အခုလိုမျိုးနိုင်ငံတကာရဲ့တုံ့ပြန်မှုတွေအပါအဝင်ဒေါ်အောင်ဆန်းစုကြည်ကိုစစ်တပ်ကဘလို့အမှုနဲ့တရားစွဲထားတာလဲဆိုတာနဲ့မြန်မာနိုင်ငံတွေကအာဏာဖီဆန်ရေးအကြမ်းမဖက်လှုပ်ရှားမှုတွေအကြောင်းကိုဒီကနေ့ညအစီအစဉ်မှာအပြည့်အစုံနားဆင်ရမှာဖြစ်ပါရဲ့ရှင်။အခုအရင်ဆုံးတော့ကမ္ဘာမှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကအကြည့်ညပေးကြပါမယ်ရှင်
။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမင်းတို့ကိုစစ်အစိုးရကတရားစွဲဆိုပြီးချုပ်ရမန်ယူထားတဲ့သတင်းထွက်နေပါရဲ့။ဒေါ်ဆန်းစုကြည်ကိုဆက်သွယ်ရေးပစ္စည်းတွေခွင့်ပြုချက်မရဘဲတင်သွင်းမှုသမရဦးဝင်းမြင့်ကိုတော့ကပ်ဘေးကာလစီကံချိုးဖောက်မှုနဲ့တရားစွဲထားတယ်ဆိုတော့ကိုပြတဲ့တရားရုံးမှတ်တမ်းတွေအွန်လိုင်းမှာပြန့်နေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတာဝန်ရှိသူတို့ကလည်းလူမှုဆက်သွယ်ရေးမီဒီယာတွေမှာပြောဆိုတာရှိပါတယ်။နေပြည်တော်ဇဘူသတိမြို့နယ်တရားရုံးမှာအွန်လိုင်းကနေရုံးတင်ပြီးတရားစွဲလိုက်တယ်ဆိုတာပေါ်ထွက်နေတဲ့သတင်းတွေမှာတွေ့ရပါတယ်။ဒီလိုတရားစွဲဆိုမှုတွေဦးဝင်းမြင့်နဲ့ဒေါ်ဆန်းစုကြည်တို့မှာဥပဒေအကျိုးဆောင်တွေရဲ့ကိုစားပြုဆောင်ရွက်ပေးမှုရမရဆိုတာလည်းအတိအကျမသိရသေးပါဘူး။ဒေါ်အောင်ဆန်းစုကြည်ကိုပို့ကုံသွင်းကုန်ဥပဒေဦးဝင်းမြင့်ကိုတဘာဝဘေးရန်တွေဆိုင်ရာစီမံခန့်ခွဲမှုဥပဒေနဲ့နေပြည်တော်ဒက္ခိဏခရိုင်တရားရုံးကနေဖေဖော်လ1ရက်နေ့ကနေ15ရက်နေ့အထိချုပ်ရမန်14ရက်ပေးလိုက်တဲ့အကြောင်းခိုင်လုံတဲ့သတင်းအရသိရှိရတယ်လို့ NLD ပါတီရဲ့ဗဟိုသတင်းပြန်ကြားရေးအဖွဲ့ဝင်တဦးဖြစ်သူဦးကြည်တိုးကသူ့ရဲ့ Facebook မှာရေးထားပါတယ်။စစ်တပ်ကအာဏာသိမ်းတဲ့အပေါ်လမ်းပေါ်မထွက်အကြမ်းမဖက်တဲ့နှီးနဲ့ဆန့်ကျင်အန်တုတဲ့ civil disobedience လှုပ်ရှားမှုတွေမြန်မာနိုင်ငံတဝန်းမှာပေါ်လာနေပါတယ်။လက်ရှိအဖြစ်မြန်မာနိုင်ငံတဝန်းမြို့ပေါင်း30ထဲမှနေကဆေးရုံတွေနဲ့ဆေးဘက်ဆိုင်ရာဌာန80ကျော်မှာတာဝန်ထမ်းဆောင်နေတဲ့ဇယဝန်တွေ၊သူနာပြုတွေ၊ဝန်ထမ်းတွေအနေနဲ့ဒီကနေ့ဖေဖော်ဝါရီလ3ရက်နေ့ကစပြီးလှုပ်ရှားမှုကိုစတင်လိုက်တဲ့အကြောင်း civil disobedience movement ဆိုတဲ့နာမည်နဲ့အဖွဲ့ကထုတ်ပြန်ထားပါတယ်။ဒီလိုလှုပ်ရှားမှုနဲ့အတူနိုင်ငံတော်ကလူလူအနေနဲ့လည်းအကြမ်းဖက်ပဲဆန့်ကျင်တဲ့နိလန်တစ်ခုဖြစ်တဲ့တံပုံးတီးပြီးတော့လှုပ်ရှားတာကားဟွန်းတွေတီးကြတာစသည်အားဖြင့်အင်္ဂါနေ့ညကလှုပ်ရှားမှုမှာလူအများအပြားပါဝင်ခဲ့ပါတယ်။ဒီကနေ့ည၈နာရီမှာတော့တံပုံးတီးတာအပြင်နိုင်ငံတော်တချင်းကိုတီးဆိုဖို့ပါစီယုံသူတွေကလှုံ့ဆော်ထားပါတယ်။မြန်မာစစ်တပ်ကအာဏာသိမ်းတဲ့ပေါ်အော်စတြေးလျနိုင်ငံဆစ်ဒနီမြို့နဲ့ဂျပန်နိုင်ငံတိုကျိုမြို့တွေမှာမြန်မာနယ်ပယ်တွေကဒီကနေ့ဆန္ဒပြကန့်ကွက်ကြပါတယ်။ဆစ်ဒနီမြို့ဆန္ဒပြပွဲမှာလူရာနဲ့ချီပါဝင်ပြီးဒေါ်အောင်ဆန်းစုကြည်ရဲ့ရုပ်ပုံတွေကျွေးကြော်တန်ရေးထားတဲ့စိုင်းဘုတ်တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြတာပ
ါ We strongly condemn military Myanmar military coup We recognize elected NLD government
မြန်မာစစ်တပ်ကအာဏာသိမ်းတာကိုကျွန်တော်တို့အပြင်းထန်ကန့်ကွက်ပါတယ်ရွေးကောက်ခံ NLD အစိုးရနဲ့2020ပြည့်နှစ်ရွေးကောက်ပွဲရလဒ်တွေကိုကျွန်တော်တို့လက်ခံပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံရေးအကြထင်းထင်းထားသူအားလုံးကိုချက်ချင်းနဲ့ချွင်းချက်မရှိပြန်လွတ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်လို့ဆန္ဒပြပွဲကိုစီစဉ်သူဒူးဖြစ်တဲ့ဒေါက်တာသိန်းမိုးဝင်းကပြောပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်ကဂျပန်နိုင်ငံဈာရေးဌာနရုံးအပြင်ဘက်မှာလည်းထောင်ထဲရှိတဲ့ဆန္ဒပြသူတွေဒီကနေ့စုဝေးပြီးမြန်မာစစ်အာဏာသိမ်းမှုကိုဂျပန်နိုင်ငံအနေနဲ့ပြင်းပြင်းထန်ထန်တုံ့ပြန်ဖို့တောင်းဆိုကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုလက်ခံနိုင်ဖွယ်ရာမရှိဘူးလို့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာအထူးဆောင်စစ်ဆေးရေးမှူးထွန်မန်ဒရူးစ်ကအင်္ဂါနေ့မှာပြောပါတယ်ဒီအပေါ်နိုင်ငံတကာအနေနဲ့အားကောင်းပြီးတက်သားတဲ့တုံ့ပြန်မှုတစ်ခုလုပ်ဖို့လိုအပ်တယ်လို့လည်းပြောပါရယ်။ဒါဟာလူထုတရားလုံးကိုထိုးနှက်လိုက်တာပါ။တိတ်ကိုတရားလုံးပြီးလက်ခံနိုင်ပွဲမရှိပါဘူး။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒိုက်ရိုက်အားကောင်းကောင်းနဲ့ဒါဝန်တိတိတုံ့ပြန်သင့်ပါတယ်လို့ထွန်မန်ဒရူးစ်က VOA ကိုပြောပါရယ်။ရွေးကောက်ပွဲမဲဆင်းမတမာမှုတွေကြောင့်ဆိုတဲ့စစ်တပ်ရဲ့အကြောင်းပြချက်ဟာဘာမှခိုင်လုံမှုမရှိသလိုဖြစ်နိုင်ခြေမရှိပဲအတိတ်ပဲမဲလာတယ်လို့ထွန်မန်ဒရူးစ်ကပြောပါရယ်။ယူကော့ဘွဲတစ်ခုနဲ့ပတ်သက်ပြီးစိုးရင်စရာတွေဆိုတာကကိစ္စတစ်ခုပါယူကော့ဘွဲအများစုမှာလူတွေစိုးရင်ကြတာရှိတာပါပဲဒါပေမဲ့ ရွေးကောက်ပွဲနဲ့ပတ်သက်တဲ့စိုးရိမ်မှုကြောင့်ဆိုပြီးတော့အစိုးရတရက်ကိုဖျောက်ချတာမျိုးမလုပ်ရဘူးလေလို့ဒွန်မန်ဒရူးစ်ကပြောပါတယ်။ဒီလိုအပြုတ်မှုမျိုးအပေါ်အာခေါင်ပြီးညညွတ်တဲ့နိုင်ငံတကာတုံ့ပြန်မှုလိုအပ်ပြီးအဲ့ဒါမှသာလျှင်ဗိုလ်ချုပ်ကြီးတွေအနေနဲ့သူတို့လုပ်ရတဲ့အတွက်ပြန်ပေးဆက်ရတယ်ဆိုတာကိုနားလည်မှာဖြစ်တယ်လို့မြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာအထူးဆောင်ဆစ်ဆေးမှုဒွန်မန်ဒရူးစ်ကပြောပါတယ်။
တန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပေါ်တူနေညာပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်တဲ့နေ့ကိုဆက်ပြောပြနေပါတယ်။နိုင်ငံတကာငွေကြေးရန်ပုံငွေဖွဲ့ IMF အနေနဲ့မြန်မာနိုင်ငံမှာကိုဗစ်တိုက်ဖျက်ရေးကူညီငွေ American ဒေါ်လာသန်း350ကိုငွေသားအနေနဲ့ဆက်ရနာမသိခင်ပြီးခဲ့တဲ့ပတ်ကပို့ပေးခဲ့တာကပြန်ယူနိုင်ဖို့အလားအလာမရှိပါဘူး။ဒီ IMF နိုင်ငံတကာငွေကြေးအဖွဲ့ကြီးအနေနဲ့ဒီကိုဗစ်ကမ္ဘာကပ်ရောဂါတိုက်ဖျက်ရေးအရေးပေါ်ရန်ပုံငွေဖြစ်အရင်မြန်မာဒီမိုကရေစီအစိုးရကိုကြိုတင်စည်းကမ်းသတ်မှတ်မှုမထားဘဲပေးခဲ့တဲ့ကူညီမှုမျိုးကိုအရင်တုန်းကလည်းကဘာမှာပြန်တောင်းနိုင်တဲ့အနေအထားမျိုးမရှိခဲ့ပါဘူး။အခုလို IMF ကငွေသားပေးပို့ခဲ့ပြီးရပ်ပိုင်းအတွင်းမှာပဲမြန်မာစစ်တပ်ခေါင်းဆောင်တွေအနေနဲ့အာဏာသိမ်းခဲ့ပြီးရွေးကောက်ခံခေါင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဟောင်းဒေါ်ဆန်းစုကြည်နဲ့အခြားရွေးကောက်ခံခေါင်းဆောင်တွေကိုထိန်းသိမ်းခဲ့ပါတယ်။ဒီနိုင်ငံတကာငွေကြေးပို့ပေးမှုဆိုင်ရာကျွမ်းကျင်သူတွေကအခုလို IMF ကဇန်နဝါရီ13ရက်နေ့မှာဆုံးဖြတ်ပြီးအရေးပေါ်အမြန်ပို့ပြီးသားငွေကိုပြန်တောင်းနိုင်ဖို့လုပ်နိုင်တဲ့အနေအထားကမရှိသလောက်နည်းပါးတယ်လို့ဆိုပါတယ်။ဒီ IMF အဖွဲ့ပြောခွင့်ရအမျိုးသမီးကလည်းအခုငွေပို့ပြီးသားဖြစ်တာကိုအတိအပြုပြေးခဲ့ပြီးမြန်မာနိုင်ငံမှာနောက်ဆုံးဖြစ်ပျက်နေတာတွေကိုလည်းအနီးကပ်စောင့်ကြည့်နေကစီးပွားရေးနဲ့မြန်မာပြည်သူတွေအပေါ်ရိုက်ခတ်လာနိုင်မှုတွေအတွက်အထူးစိုးရိမ်နေတယ်လို့ဆိုပါတယ်ခင်ဗျ။တရုတ်နိုင်ငံကကိုဗစ်ရောဂါရင်းမြစ်စုံစမ်းဖို့ရောက်နေတဲ့WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကစုံစမ်းစစ်ဆေးသူတွေအနေနဲ့ဝူဟန်မြို့ကတက်ခွဲခန်းတစ်ခုကိုဒီနေ့တွေ့ကြည့်ခဲ့ပါတယ်။ဒီကိုဗစ်ရင်းမြစ်စနိုင်ခဲ့တဲ့နေရာအဖြစ်အမေရိကန်ရာရှိတွေသုံးသပ်ထားတဲ့ဒီဝူဟန်ဗိုင်းရပ်စ်ဆိုင်ရာအဖွဲ့တက်ခွဲခန်းမှာကမ္ဘာပေါ်ကအပြင်းထန်ဆုံးရောဂါတွေကိုသုတေသနလှုပ်လာနေကြတာပါ။ COVID-19 ကမ္ဘာ့ကာယရောဂါကြီးစကိုခြေရာခံနိုင်ဖို့ WHO စုံစမ်းရေးအဖွဲ့ရဲ့အရေးကြီးဆုံးစစ်ဆေးရမယ့်နေရာတွေထဲမှာလည်းဒီဝူဟန်တက်ခွဲခန်းကိုထည့်သွင်းထားပါတယ်။တရုတ်နိုင်ငံကပြီးခဲ့တဲ့နှစ်အတွင်းအခုလိုစစ်ဆေးခွင့်ပြုဖို့အချိန်ဆိုင်ခဲ့တဲ့ဒီအတင်းဆောင်မခံတဲ့စစ်ဆေးမှုကနေဒီကိုရိုနာဗိုင်းရပ်စ်ပိုးဟာတိရိစ္ဆာန်ကနေလူကိုဘလို့ခုန်ကူးခဲ့တာကိုလေ့လာဖို့အခြေအခုဖြစ်စေနိုင်ပါတယ်။ဒါပေမဲ့အခုလိုအချိန်များကြီးကြာလာခဲ့ပြီးမှသွားစစ်တာကနေအထောက်အထားတွေ့နိုင်ဖို့ဒီကျွမ်းကျင်သူစစ်ဆေးသမားတွေရဲ့မျှော်လင့်ချက်ဘလောက်ထိရှိနိုင်မယ်ဆိုတာကိုတော့မေးခွန်းထုတ်မှုတွေရှိနေပါတယ်။ဒီတပြေးချိုစစ်ဆေးအဖွဲ့ဝင်တူဖြစ်တဲ့ပီတာဒက်ဆက်ကသူတို့အဖွဲ့အနေနဲ့ဒီနေ့အကျိုးရှိတဲ့နေ့ဖြစ်ဖို့မျှော်လင့်ထားတဲ့လိုအပ်တဲ့မေးခွန်းတွေအကုန်လုံးမေးဖို့လည်းပြင်ထားတယ်လို့ဆိုပါတယ်။ဒီစုံစမ်းရေးအဖွဲ့အနေနဲ့အခုလိုသူတင်တလားအဖွဲ့တွေဆေးရုံတွေနဲ့ပထမဆုံးစတွေ့ခဲ့တဲ့ဈေးတစ်ခုကလူတွေကိုသတင်းပတ်ပေါင်းများစွာတွေ့ဆုံမေးမြန်းသွားမှာပါခင်ဗျာ။တရုတ်နိုင်ငံအနေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကလူပေါင်း10သန်းအထက်ကိုဗစ်ကာကွယ်ဆေးကူညီသွားမယ်လို့ထုတ်ပြန်လိုက်ပါတယ်။ကမ္ဘာလုံးဆိုင်ရာ COVAX ပူးပေါင်းဆောင်ရွက်အဖွဲ့ကြီးကနေတဆင့်အခုလိုကူညီသွားမှာပါလို့တရုတ်နိုင်ငံသားကြီးပြောခွင့်ရကဆိုပြီးအကြောင်းရင်းကတပြေးချူကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့တောင်းဆိုမှုကြောင့်ပါလို့ဆိုပါတယ်။ဒီတရုတ်နိုင်ငံသားကြီးပြောခွင့်ရကပဲဖွံ့ဖြိုးဆဲနိုင်ငံတွေမှာမတ်လအထိကာလအတွင်းကာကွယ်ဆေးပြန့်နိုင်တာကိုဖြည့်ပေးဖို့ဒီတပြေးချူအဖွဲ့ကြီးဘက်ကတောင်းဆိုလာတာကြောင့်အခုလိုလုပ်ပေးခဲ့တာလို့ဆက်ပြောပါတယ်။ဒါအပြင်အခုလိုကူညီပေးတာကလည်းကမ္ဘာကြီးမှာဒီ COVID-19 ကာကွယ်ဆေးကိုတစ်ကမ္ဘာလုံးအညီမျှရနိုင်ရင်နဲ့ဒီကမ္ဘာကာယရောဂါကြီးကိုနိုင်ငံတကာပူးပေါင်းတိုက်ဖျက်ရေးမှာအစဉ်အဟုန်ပြင့်နိုင်ဖို့အရေးကြီးတဲ့မူဝါဒလည်းဖြစ်တယ်လို့တရုတ်ဘက်ကဆိုပါတယ်။တစ်ချိန်တည်းမှာဒီတရုတ်နိုင်ငံသားကြီးပြောခွင့်ရကပဲ WHO အနေနဲ့တရုတ်နိုင်ငံကထုတ်တဲ့ဒီကာကွယ်ဆေးကိုအရေးပေါ်အသုံးပြုရေးအတွက်အသိမှတ်ပြုဖို့ကိုလည်းလှုံ့ဆော်နေတယ်လို့ဆိုပါတယ်။တကယ်တော့ WHO ရဲ့ဒီ COVAX ပူးပေါင်းအဖွဲ့အနေနဲ့အခု2021ခုနှစ်အတွက်ဝယ်ယူဖို့ကာကွယ်ဆေးအလုံးပေါင်းသန်း 2,000 မှန်းထားတာရဲ့အစိပ်ပိုင်းလေးတစ်ခုသာလက်ခံရရှိပါသေးတယ်ခင်ဗျာ Direct from Washington The
Voice of America VOA နိ င်္ဂနကမှာထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့ February 3ရက်ဗုဒ္ဓဟူးနေ့ညပဲအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA အစီအစဉ်တွေကိုည10:00နာရီအထိလိုင်းတို19 25 32တို့ကနေထုတ်လွှင့်ပေးနေပါတယ်။လိုင်းလက်မီတာ190ကနေပြီးတော့လဲ9နာရီခွဲအထိထုတ်လွှင့်ပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူပြီးတော့ဒေါအောင်ဆန်းစုကြည်နဲ့အရတားအစိုးရခေါင်းဆောင်တွေကိုဆက်လက်ဖမ်းဆီးထားတာကိုမကျေနပ်တဲ့အတွက်ပြည်ရင်းကပြည်သူတွေကြားမှာအကြမ်းဖက်အာဏာဖီဆန်းတဲ့လှုပ်ရှားမှုတွေကိုလှုပ်ဆောင်နေကြပါတယ်ရန်ကုန်မြို့ကပြည်သူတွေအခုည7နာရီမှာတံပုံးတီးတခြင်းဆိုနေကြတဲ့အတန်းတွေဖြစ်ပါတယ်။88လူလူအောင်ကြွားမှုမှာအထင်ကရဖြစ်ခဲ့တဲ့ကဘာမကြီးတခြင်းကိုအိမ်ပြင်တွေထွက်ပြီးတော့တီးဆိုခဲ့ကြပါတယ်။တချို့ကလည်းကဘာမကြီးတခြင်းတွေကိုဖွင့်ခဲ့ကြပါတယ်။အခုလိုမျိုးနေအိမ်ပြင်ထွက်တံပုံးတီးတာ၊ကန်ဟွန်တီးတာ၊ဖျောင်းတိုင်မီထွန်းတာစတဲ့ငင်းချမ်းတဲ့နီးနဲ့ကန့်ကွက်ဆန္ဒပြမှုတွေကိုမင်းညာတွေကစလုပ်ခဲ့ကြတာပါ။ဒီကနေ့မှတော့မင်းကထက်ကိုအိမ်ပြင်တွေပို့ထွက်လာကြတာတွေ့ရပါတယ်။မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့ဆေးရုံတွေအပါအဝင်ကျန်းမာရေးဌာနပေါင်း100ကျော်ကကျန်းမာရေးဝန်ထမ်းတွေကလည်းဒီကနေ့ကစတင်ပြီးတော့စစ်အစိုးရနဲ့မပူးပေါင်းဘူးဆိုတဲ့အာဏာဖီဆန်ရေးလှုပ်ရှားမှုတွေကိုလှုပ်နေကြပါတယ်။အခုလိုမျိုးငင်းချမ်းတဲ့နီးနဲ့အာဏာဖီဆန်တဲ့လုပ်ရက်တွေကိုပြည်သူတွေတတ်နိုင်သလောက်လှုပ်ကြဖို့အတွက် NLD ပါတီတဘာပတိအဖွဲ့ဝင်ဦးဝင်းထိန်ကလည်းပြောကြားထားပါတယ်။ကာကွယ်ရေးဦးစီးချုပ်ကနိုင်ငံတော်အာဏာသိမ်းတဲ့လုပ်ရက်ဟာဖွဲ့စည်းပုံအခြေခံဥပဒေကိုဆန့်ကျင်ဆောင်ရွက်တာဖြစ်ပြီးတော့နိုင်ငံသားတွေရဲ့အချုပ်အခြာအာဏာကိုမျက်ကွယ်ပြုတာဖြစ်တယ်လို့ NLD ဗဟိုအလုံးမှုဆောင်အဖွဲ့ကဒီကနေ့သဘောထားထုတ်ပြန်ပါတယ်။နိုင်ငံတော်တမရနဲ့အတိုင်ပင်ခံပုဂ္ဂိုလ်တို့အပါအဝင်ဖမ်းဆီးထိန်းသိမ်းထားသူတွေအလုံးကိုပြန်လွတ်ပေးဖို့2020ရွေးကောက်ပွဲရလဒ်ကိုလက်ခံဖို့ဖွဲ့စည်းပုံနဲ့အညီတတိယအကြိမ်လွှတ်တော်ခေါ်ယူနိုင်အောင်လှုပ်သွားဖို့ကိုလည်းဒီကနေ့ထုတ်ပြန်ချက်မှာ NLD ဗဟိုအလုံးမှုဆောင်အဖွဲ့ကတောင်းဆိုထားပါတယ်။ဆရာနာတိမ်မှုကြောင့်နိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုဗစ် -19 ကရောဂါကျော်လွှားရေးတိုင်းသာစီးလုံးညီညွတ်မှုပုံမခိုင်မာရေးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုဆက်ပြီးတော့ဆောင်ရွက်ဖို့အတွက်အဟံတားကြီးဖြစ်နေတဲ့အပြင်နိုင်ငံနဲ့တပ်မတော်ရဲ့တမိုင်းကိုညှဉ်းနွမ်းစေတဲ့လုပ်ရက်ဖြစ်တယ်လို့လည်း NLD ပါတီခေါင်းဆောင်တွေကပြောကြားထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဟာပြည်သူအလုံးကိုစော်ကားတဲ့လုပ်ရက်ဖြစ်တယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးသံတမန် Tom Andrews က VOA ကိုပြောကြားပါတယ်။ဒီလုပ်ရက်ဟာဘလို့မှလက်မခံနိုင်တဲ့လုပ်ရက်ဖြစ်ပြီးတော့နိုင်ငံကအတိုင်းအဝိုင်းအနေနဲ့တန်းခတ်အရေးယူမှုတွေကိုဗတ်ပေါင်းစုံကနေလှုပ်ဖို့စဉ်းစားတင်တယ်လို့ကုလသမဂ္ဂဆိုင်ရာ VOA သတင်းတောက် Margaret Bashir နဲ့မေးမြန်းခန်းမှာပြောကြားခဲ့တာပါ။မြန်မာတိုင်းနိုင်ငံလုံးကလူနည်းစုတိုင်းရင်းသားတွေအပါအဝင်အကာအကွယ်မေ့နေသူတွေအလုံးလူ့ခွင့်ရေးအတွက်ကိုတခါလှုပ်ရှားနေသူတွေအားလုံးအတွက်ကိုလည်းသူစိုးရိမ်နေလို့ဒီမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကပြောပါတယ်။စီးပွားရေးအင်အားကြီးနိုင်ငံ9နိုင်ငံကလည်းမြန်မာနိုင်ငံမှာဒီမိုကရေစီနည်းလမ်းချကောက်ခံထားတဲ့အစိုးရကိုအာဏာပြန်ပေးဖို့နဲ့ဒီဒေါ်ဆန်းစုကြည်အပါအဝင်ဖမ်းဆီးထားတဲ့သူတွေအားလုံးကိုလွှတ်ပေးဖို့အတွက်အကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်။အခုလိုမျိုးနိုင်ငံတကာမှာတောင်းဆိုနေချိန်မှာပဲနေပြည်တော်မှာထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တမရဦးဝင်းမြင့်တို့ကိုစစ်အစိုးရကတရားစွဲပြီးတော့ချုပ်ရမန်ယူထားတယ်လို့ NLD တာဝန်ရှိသူတွေကပြောပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အနီးကပ်လုံခြုံရေးအဖွဲ့မှဆက်သွယ်ရေးစကားပြောဆက်တွေတွေ့တယ်လို့ဆိုပြီးတော့ပို့ကုံသွင်းကုံဥပဒေပုံမှတခါတမရဦးဝင်းမြင့်ကိုတော့ကပေးကာလာမှာစီကံချိုးဖောက်မှုနဲ့သဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေတို့နဲ့တရားစွဲဆိုထားတယ်ဆိုတာဖော်ပြတဲ့တရားရုံးမှတ်တမ်းတွေအွန်လိုင်းပေါ်မှာပေါ်ထွက်လာခဲ့ပါတယ်။အခုလိုတရားစွဲထားတဲ့အမှုတွေအတွက်ဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့အနေနဲ့ဥပဒေအကျိုးဆောင်တွေရဲ့ကိုစားပြုဆောင်ရွက်ပေးမှုရမရဆိုတာကိုတော့မသိရသေးပါဘူး February 1ရက်နေ့တုန်းကအာဏာသိမ်းချိန်မှာထိန်းသိမ်းခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေကိုနေပြည်တော်စီပင်ရိတ်တာကနေထွက်ခွာဖို့အစိုးရကပြောထားတဲ့အတွက်ကိုယ်စားလှယ်တချို့ကတော့ထွက်ခွာသွားနေကြပါပြီစောစောကပြောခဲ့သလိုပါပဲနေပြည်တော်မှာဖမ်းဆီးခံထားရတဲ့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကိုပို့ကုံသွင်းကုံပုံမှန်နဲ့စစ်တပ်ကတရားစွဲထားပါတယ်ဒီဒေါအောင်ဆန်းစုကြည်ရဲ့အနီးကပ်လုံခြုံရေးမှာဆက်သွယ်ရေးစကားပြောဆက်တွေတွေ့တယ်လို့ဆိုပြီးတော့တရားစွဲတဲ့အကြောင်း NLD တာဝန်ရှိသူတွေကလည်းပြောပါတယ်။တချိန်တည်းမှာပဲနေပြည်တော်မှာလုံခြုံရေးတွေထိန်းခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တွေကိုနေရပြန်ဖို့အာဏာပိုင်တွေညွှန်ကြားနေပါတယ်။အခုလိုမျိုးဒီနောက်ဆုံးမှဖြစ်ဒေါ်မနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတော့ VOA သတင်းတောက်မတ်မီခါကစူးစီးတင်ပြပေးပါမယ်ရှင်
။တမတော်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ထိန်းသိမ်းထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုဆက်သွယ်ရေးပစ္စည်းတွေကိုခွင့်ပြုချက်မရပဲတင်သွင်းမှုသမရဦးဝင်းမြင့်ကိုတော့တဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုတွေနဲ့တရားစွဲဆိုလိုက်ကြောင်းလူမှုကွန်ရက်တွေမှာပြန့်နှံ့နေတဲ့တရားရုံးမှတ်တမ်းတွေမှာတွေ့ရသလိုနီးစပ်သူတွေကလည်းပြောပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ထိတ်တန့်ခေါင်းဆောင်တွေလည်းဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုဒီမနက်မှာပဲ နေပြည်တော်စဘူတီရီမြို့နယ်တရားရုံးမှာတယ်လီကွန်ဖရင့်အွန်လိုင်းကနေရုံးထုတ်ခဲ့ပြီးချုပ်ရဲ့ယမန်ယူခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့တာပါ။ NLD ဘ ഹു အလုံးမှုဆောင်ကော်မတီဝင်ဒေါက်တာမေဝင်းမြင့်ကတော့တရားစွဲဆိုအရေးယူလိုက်တဲ့ကိစ္စပေါ့။
အဲ့လိုကြတော့ဒီလိုယမန်ယူတယ်လို့ကြားတယ်လေ။ဒါပေမဲ့အသေးစိတ်တော့အတူမသိရသေးတော့လေ။အဲ့ဒီကြတော့ယမန်ကိုဟိုပါပေါ့နော်။ဟိုဒီတိုင်းမဲ့လည်းယူသွားတယ်လို့ကြားပါတယ်။အဲ့လိုမရကျင်ရချက်မှပါပြီးသားဒီပြီးရနော်။အတူကဒီလိုလုတ်တာကိုလက်မခံပါဘူးဆိုတာကိုအတူထုတ်ပြန်ထားပြီးသိပြီနော်။ဒါကတော့သူလက်ရှိတောင်းယူဆဲသူတွေကလုတ်သွားတာတော့ဒါတော့ဟိုသူရဲ့လုတ်ဆောင်ကြရဖြစ်ပါလေ။ဒါလည်းပြောချင်ပါတယ်ပြီးနော်
။အစိုးရထိတ်တန်းခေါင်းဆောင်နှစ်ယောက်ကိုတရားစွဲဆိုထားတဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25အရာအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်မယ်ဆိုရင်ထောင်ဒဏ်3နှစ်အောက်ဒါမှမဟုတ်ငွေဒဏ်ကျခံရမှာဖြစ်ပြီးပို့ကုန်သွင်းကုန်ဥပဒေပုံမှန်8အရာဆိုရင်တော့ထောင်ဒဏ်3နှစ်ထက်မပိုတဲ့ပြစ်ဒဏ်ဒါမှမဟုတ်ငွေဒဏ်ဒါမှမဟုတ်ဒဏ်နှစ်ရက်စလုံးပေးနိုင်ကြောင်းဥပဒေမှာပြဋ္ဌာန်းထားပါတယ်။ဖမ်းဆီးခံအစိုးရထိတ်တန်းခေါင်းဆောင်နှစ်ယောက်ကိုတရားစွဲဆိုအရေးယူထားပြီးချုပ်ရမန်ယူလိုက်တဲ့ဆိုတဲ့သတင်းတွေတီးခြားအတည်ပြုဖို့တာဝန်ရှိသူတွေနဲ့သက်ဆိုင်ရာရဲစခန်းတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့မရခဲ့ပါဘူး။စစ်တပ်ဦးဆောင်ဖွဲ့စည်းထားတဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကော်မတီဘက်ကအဖွဲ့ဝင်ဦးသိန်းညွန့်ကို VOA ကဆက်သွယ်မေးမြန်းနာမှာတော့လက်ရှိအခြေအနေမှာဘာမှပြောဆိုနိုင်တာမရှိသေးကြောင်းတုံ့ပြန်ခဲ့ပါတယ်
။ဦးကုလို့ဆက်ဘာမှပြောလို့မရဘူးနော်။အဲ့ဒါလေးပဲသူကြီးမြစ်တာခါပါတယ
်။တစ်ချိန်တည်းမှာပဲနေပြည်တော်မှာလှွတ်တော်တဲ့အတွက်ရောက်နေကြတဲ့ကိုယ်စားလှယ်တွေကိုလည်းနေရပြန်ဖို့အာဏာပိုင်တွေညွန့်ကြားနေပါတယ်။ NLD ဘ ഹു အလုံးမှုဆောင်တအုပ်ဖြစ်တဲ့ဦးဝင်းထိန်ကတော့နေပြည်တော်စီပင်ဝင်းအတွင်းကကိုယ်စားလှယ်တွေကိုအတင်းကျပ်ဖဲခိုင်းနေတယ်လို့ပြောပါတယ်
။သူကမပြန်ရင်အတင်းဆွဲထုတ်မယ်သဘောရှိတယ်တမီးရဲ့။ဒီသူရဲ့ကရရစ်တဲ့အဲ့ဒီ MSS ဆန်နဲ့တော်တော်ကလေးလူမနေကြနဲ့ပြန်ရဆိုရဲကွာသူတို့ဓာတ်ထင်နေကွာပဲဒါပဲ
လုံုံရေးတက်ဖွဲ့တွေကအသွာလာကန့်တက်တားဆီးခံထားရတဲ့လွတ်တော်ကိုယ်စားလှယ်တွေကိုတော့မနေ့ညနေပိုင်းမှာပဲကိုယ်အစီအစဉ်နဲ့ကိုပြန်ကွင်းပြလိုက်ကြောင်းစစ်တပ်တာဝန်ရှိသူတဦးကအကြောင်းကြားခဲ့ပါတယ်ဒီကနေ့အစောပိုင်းမှာတော့လေထိုင်ရနေရကနေ24နာရီအတွင်းဖယ်ရှားဖို့ထပ်မံတတိပေးခဲ့ကြောင်းလဲ NLD ဘ ഹു အလုံးမှုဆောင်တဦးဖြစ်တဲ့ဦးအောင်ကြည်ညိုကအတည်ပြုပြောဆိုခဲ့ပါတယ
်ကျွန်တော်နေမှာအဝေးရရှိတဲ့လူတွေကားတည်းပို့ဆောင်ရေးပါညာတဲ့6ရက်နေမှာကျွန်တော်ထွက်မယ် NLD ပေါ့နော်ပြန်တဲ့ကိုယ်စားလှယ်တွေရတချို့တိုင်းနာကိုယ်စားလှယ်တွေမနေ့ကပြန်သွားကြပြီတချို့ကအဲ့ဒီနေ့မနေ့ခင်းကြတဲ့ခါကျတော့ဟိုပထမစီမံပြောတယ်48နာရီအတွင်းအပြီးထွက်ပြေးပါလို့လာပြောတယ်အဲ့နေ့ကြတဲ့ခါကျတော့ဟိုနယ်လုံးဝင်ကြီးကတိုက်ရိုက်ဟိုဖြစ်ပါတယ်တဲ့24နာရီကျွန်းထွက်ပြေးပါသူပြောတယ်ပြရပြတာပေါ့ဗျာ
လွတ်တော်တစ်ကိုတက်ရောက်နေတဲ့တိုင်းရင်းသားကိုယ်စားလှယ်တချို့ကတော့နေရက်ကိုပြန်လဲထွက်ခွာသွားကြပြီလို့လေမွန်ညီညွတ်ရေးပါတီကနိုင်စံတင်ကပြောပါတယ
်ဒါကြောင့်မနေ့ကတည်းကကျောဆုံးကားမာလိုက်ပြီးတော့ကားသူအခုလာကြသူကျောဆုံးဆရာနေပါတယ်အဲဒါကျောဆုံးဟိုပါစစ်တောင်းဆောင်ရောက်နေပြီဟိုကမော်ဘယ်ပြန်ဖို့
ဒီသတင်းပတ်အစောပိုင်းစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ထိန်းသိမ်းခံခဲ့ရတဲ့တိုင်းနယ်ပြည်နယ်ကဝန်ကြီးချုပ်တွေအပါအဝင်အစိုးရအဖွဲ့ဝင်တော်တော်များများကိုတော့ပြီးခဲ့တဲ့ရက်တွေမှာပဲပြန်လည်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းရန်ကုန်တိုင်းအစိုးရအဖွဲ့ဝင်တချို့အပါအဝင်တက်ကြွလှုပ်ရှားသူတချို့ကိုတော့ဆက်လက်ဖမ်းဆီးထားဆဲဖြစ်ပါတယ်ရှင်။ကျွန်မမေခါပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။
အခုလိုမျိုးတောင်ဆန်းစစ်ကြီးနဲ့အရသာဆွေရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးတော့ကာကွယ်ရေးဦးစီးချုပ်ကအာဏာသိမ်းယူထားတဲ့ပုံမှာမကျေနပ်တဲ့ပြည်ရင်းကပြည်သူတွေကအကြမ်းဖက်အာဏာဖီဆန်းတဲ့လှုပ်ရှားမှုတွေကိုလှုပ်ဆောင်လာနေကြပါတယ်။အဆိုရဝန်ထမ်းတွေလူမှုအဖွဲ့အစည်းတွေကစစ်ဆိုးရအုပ်ချုပ်မှုရန်တရာရပ်တန့်သွားစေဖို့အတွက်ငင်းချမ်းတဲ့နီးနဲ့ကန့်ကွက်ဆန္ဒပြဖို့လှုံ့ဆော်ဆောင်ရွက်နေတဲ့အကြောင်းအဖြစ်အဆုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်အိမ်တန်တာထွန်းကပြောပြပါမယ်ရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့အဆိုရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့လောက်ရက်ကိုကန့်ကွက်ဆန္ဒပြကြတဲ့အနေနဲ့စစ်အစိုးရရဲ့အုပ်ချုပ်ရေးရန်တရာရပ်တန့်သွားစေဖို့အစိုးရဝန်ထမ်းတွေရုံးမတက်ပဲဆန္ဒပြတာကျမရေးဝန်ထမ်းတွေဖဲချိုးနေဝစ်စင်တာစတဲ့လှုပ်ရှားမှုတွေကိုလှုပ်လာနေကြပါတယ်စစ်အစိုးရလက်အောက်မှာအလုံးမလုံးပဲဆန္ဒပြတာတွေကိုဒီကနေ့ဗုဒ္ဓဦးနေ့ကနေစပြီးလှုပ်ကြဖို့လဲလူမှုကွန်ရက်ကနေတိုက်တွန်းထားကြတာပါအစိုးရဝန်ထမ်းတွေရုံးမတက်ပဲဆန္ဒပြကြတဲ့လှုပ်ရှားမှုကိုကျမရေးဝန်ထမ်းတွေကဦးဆောင်ခဲ့ရမှာအခုဆိုရင်နိုင်ငံအဝန်းကကျန်းမာရေးဌာနပေါင်း100ကျော်နဲ့အခြားအစိုးရဌာနတွေကလည်းပူးပေါင်းပါဝင်လာတယ်လို့ဒီလှုပ်ရှားမှုမှာပါဝင်တဲ့ဒေါက်တာဟိန်းဝင်းဝါကပြောပါရယ
်ကျွန်တော်တို့ကအခုမနေ့ကနေစတဲ့အခုချိန်မှာဒီမှာဆေးရုံပေါင်း100ကျော်ရှိပါလာပြီကျန်းမာရေးဝန်ထမ်းတွေပါတယ်နောက်တစ်ခါကျန်းမာရေးဝန်ထမ်းမဟုတ်တဲ့အခြားဝန်ထမ်းတွေလည်းပါဝင်လာရည်ရှိရယ်ပေါ့နော်အဲ့ချိန်မှာကျွန်တော်တို့ကဒီလှုပ်ရှားမှုကတဖြည်းဖြည်းမြင့်တက်လာပြီးတော့တခြားပြည်သူတွေတခြားအသင်းအဖွဲ့တွေရပ်ဖွဲ့စည်းနေနောက်တစ်ခါသမဂ္ဂတွေပါဝင်ပြီးတော့ပူးပေါင်းလာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ရည်မှန်းထားတဲ့ဒီစီအနာရှင်စနစ်ကိုတော်လိုင်းရမယ်ဆိုတော့အထီးကိုတော့ရောက်သွားမယ်လို့မျှော်လင့်ပါတယ်ကျွန်တော်တို့လိုချင်တာကတော့ပြည်သူတွေထောက်ခံပြီးတော့ဆန္ဒမဲ့ပေးထားတဲ့လူထုကောင်းဆောင်ဒေါက်တာဆုကြည်ဦးဆောင်တဲ့အစိုးရကိုအာဏာပြန်အပ်ဖို့ပါပဲဟုတ်ကဲ့အဲ့ဒါတော့ဒါကျွန်တော်တို့ရဲ့မျှော်လင့်ထားတဲ့ကောင်းကျိုးဖြစ်ပါတယ်စိုးကျိုးအနေနဲ့ကတော့ အရေကအမျိုးမျိုးရှိတာနိုင်တယ်ပေါ့နော်ပထမဆုံးကတော့အဲဆိုကြလို့ဆိုလို့ရှိရင်ကျွန်တော်တို့ဒီလှုပ်ရှားတဲ့ဆရာဝန်တွေပေါ်မှာတက်ရောက်မှုအနေနဲ့ကတော့အရေးယူတာလို့စားမသိနေတာလို့စသဖြင့်ဒါတွေလည်းမဖြစ်ဘူးလို့တော့မပြောနိုင်ဘူးပေါ့နော်အဲဒီဆရာနာရှင်အစိုးရဆိုတာကတော့ဘယ်လိုအရေးယူမှုမျိုးမဆိုအဲလှုပ်လာနိုင်တာပေါ့နော်ဒါတွေလည်းကျွန်တော်တို့ကြိုတွေးပြီးတော့ဒါကျွန်တော်တို့ဟိုတမိုင်းမှာဆိုလို့ရှိရင်အသက်တောင်ရင်းပြီးတော့ပေးခဲ့တဲ့လူတွေရှိတာပေါ့နော်ကျွန်တော်တို့ကကျွန်တော်တို့ရဲ့ဒီယာလူနဲ့ဒီစားမလောက်ကိုကျွန်တော်တို့ကဘာလို့မရင်းရဲရမှာလဲပေါ့နော်
ကျမ်းမာရေးဝန်ထမ်းတွေကအစိုးရရဲ့လုပ်ငန်းစင်တာတွေကိုဆက်လက်မထမ်းဆောင်ပဲဆန္ဒပြတဲ့အတွက်ပြည်သူတွေရဲ့ကျန်းမာရေးကိုစိုးရိမ်ပူပန်မှုတွေလည်းရှိနေကြပါတယ်။ဒါပေမဲ့ကျန်းမာရေးအတွက်ဆီယံဝင်တွေနဲ့အွန်လိုင်းကနေဆွေးနွေးတိုင်ပင်တာစံတက္ခအခမဲ့စီကန်းတွေမှာကုသမှုပေးတာမျိုးတွေလည်းလက်ရှိဆောင်ရွက်ပေးနေတာမျိုးတွေရှိနေတယ်လို့ဒေါက်တာဟိန်းဝင်းဝါကပြောပါရယ်။စစ်တပ်အာဏာသိမ်းပြီးဖွဲ့စည်းလိုက်တဲ့အုပ်ချုပ်ရေးစနစ်မှာပူပန်းပါဝင်ဖို့ညှဉ်းဆန်ကြတဲ့အထက်မှာအလုံသမားအရေးလှုပ်ရှားသူတွေလည်းပါဝင်လာပါရယ်။မြန်မာနိုင်ငံလုံးဆိုင်ရာအလို့သမားတမကများအဖွဲ့ချုပ် CDUM ကလည်းနောက်ကျောင်းပြန်အာဏာသိမ်းယူတဲ့စစ်အစိုးရလက်အောက်ကအစိုးရအလို့ရှင်အလို့သမားသုံးပွင့်ဆိုင်ရန်တရားအလုံးကနေနှုတ်ထွက်ကြောင်းဒီကနေ့ပုံတူးနေမှာပဲကြေညာခဲ့တာပါစစ်အစိုးရကခန့်အပ်လိုက်တဲ့အလို့သမားဝန်ကြီးနဲ့အလို့သမားအလို့ရှင်အဖွဲ့အစည်းတွေတွေ့ဆုံဖို့စီစဉ်ထားတဲ့နေ့မှာပဲကန့်ကွက်ကြောင်းပြသတဲ့အနေနဲ့ကြေညာလိုက်တာလို့လည်း CDUM အဖွဲ့အထွေထွေအတွင်းကြီးမှူးဒေါ်ဖြိုးစန္နာဆိုးကပြောပါတယ
်ဒီစစ်အစိုးရအဖွဲ့ကနေပြီးတော့ခန့်အပ်လိုက်တဲ့ပြည်အောင်စုဝင်ကြီးဥမြင့်ဆိုင်ပေါ့နော်ဥမြင့်ဆိုင်အနေနဲ့ကတော့အလုံသမားအဖွဲ့အစည်းတွေလှုပ်ရှင်အဖွဲ့အစည်းတွေနဲ့သုံးမှန်ဆိုင်တွေ့ဆုံဆွေးနွေးပြီးတော့အစည်းအဝေးလုပ်ချင်ပါတယ်လို့ပြောလာတယ်ပြောလာတဲ့အပေါ်မှာတော့အမတို့ကတော့ငကိုကလေးကစန့်ချင်တယ်လို့ထုတ်ပြန်တာကဖြစ်တဲ့ကြောင့်မလို့အမတို့ကြားထဲမှာလည်းစီဒီအမ်ကြားထဲမှာလည်းအမတို့ဆွေးနွေးပါတယ်ဆွေးနွေးတော့ဒီအမတို့ဒီရဒီမိုကရေစီအစိုးရမဟုတ်တဲ့စစ်အစိုးရအဖွဲ့နဲ့ပေါ့နော်အမတို့လုံမဲ့ဆောင်မှုမလုပ်ဘူးဆိုတဲ့ဟာဆုံးခဲ့ချက်ကြားတယ်ကြားတာဖြစ်တဲ့ကြောင့်မလို့အမတို့စပြီးတော့ဗောနော်အဲဒီနေ့ဆွေးနွေးပွဲကနေစပြီးတော့အမတို့ပါဝင်မှုအမတို့နှုတ်ထွက်လိုက်တယ်ပေါ့
အာနာတင်းလိုက်တဲ့တက်မတော်ကတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအဖြစ်တက်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်ပြီးအဖွဲ့ဝင်၁၂ဦးနဲ့မနေ့တုန်းကပဲဖွဲ့စည်းလိုက်သလိုတိုင်းနဲ့ပြည်နယ်တွေမှာလည်းအုပ်ချုပ်ရေးကောင်စီတွေကိုဖွဲ့စည်းပေးလိုက်ပါတယ်ဒီမတိုင်ခင်တုန်းကလည်းအရတားအစိုးရအဖွဲ့ကိုဖျက်သိမ်းလိုက်ပြီးတော့အစိုးရအဖွဲ့အစ်ကိုဖွဲ့စည်းလိုက်ကြောင်းကြေညာထားပါတယ်ရှင်ကျွန်မအင်တနာထွန်းမ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တာဟာပြည်သူတွေရဲ့အခြေခံအခွင့်အရေးတိုးတက်အောင်ဆောင်ရွက်မှုတွေအလုံးစုပ်ယုပ်သွားစေတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးသံတမန် Tom Andrews ကပြောကြားလိုက်ပြီးတော့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဗက်ပေါင်းစုံကနေအရေးယူတင်တယ်လို့ပြောပါရယ်။ဒါပေမဲ့စစ်တပ်အာဏာသိမ်းတဲ့အပေါ်မှာနိုင်ငံတကာအသိုင်းအဝိုင်းရဲ့တုံ့ပြန်မှုတွေကတော့မတူညီကြပါဘူး။အမေရိကန်အပါအဝင်အနောက်နိုင်ငံအများစုကပြင်းပြင်းထန်ထန်ဝေဖန်နေပေမဲ့တရုတ်ဂျပန်စတဲ့အာရှနိုင်ငံတွေကတော့တတိနဲ့ချင်းကပ်တုံ့ပြန်နေကြပါတယ်ဒီအကြောင်းကိုနန်းလောင်ကဆက်ပြီးတော့တင်ပြပါမယ်ရှင
်ဖေဖော်ဝါရီလတရက်နေ့ကနိုင်ငံတော်အတိုင်းအမေကန်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သမ္မတဝင်မြင့်နဲ့လူတချို့ကိုစစ်တပ်ကဖမ်းဆီးပြီးတော့အရေးပေါ်အခြေအနေထုတ်ပြန်လိုက်တဲ့ဖြစ်ရပ်ကိုအာဏာသိမ်းမှုအဖြစ်နိုင်ငံအတော်များများကအတိအလင်းကြီးညာခဲ့ပေမဲ့ပြည်ရေးဝင်မဆွတ်တဲ့မှုလက်ကင်ထားတဲ့မြန်မာအိနေချင်းတရုတ်နိုင်ငံကတော့သူ့အကျိုးစီးပွားအရလိမ္မာပါနတ်စွာချဉ်းကပ်နေတယ်ဆိုပြီးဝေဖန်တန်နေထွက်လာခဲ့ပါတယ်။တရုတ်နိုင်ငံချိုင်ဝန်ကြီးဌာနပြောခွင့်ရသူဝန်ဝီဘင်းကမြန်မာနိုင်ငံရင်းနဲ့ပတ်သက်လို့တရုတ်တို့ရဲ့ရည်တည်ချက်ကိုဖော်ပြလိုက်တဲ့၃ရက်နေကအခုလိုခုခံပြောဆိုပါတယ
်။有关说法不是事实。作为缅甸的友好邻邦。
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတရုတ်နိုင်ငံပေါ်အဲ့ဒီလိုထင်မြင်ယူဆနေကြတာမမှန်ပါဘူး။မြန်မာနိုင်ငံတွင်မတူကွဲပြားမှုတွေကိုတင်လျော်တဲ့နီလန်းတွေနဲ့ဗက်ပေါင်းစုံပါဝင်ဖြည့်ရှင်ပြီးနိုင်ငံရေးအရာရောလူမှုရေးအရာပါတည်ငြိမ်နေတာကိုပဲရင်းနှီးတဲ့အိမ်နီးချင်းနိုင်ငံတစ်ခုအနေနဲ့တွေ့မြင်ကြတာပါ
မြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံနေတဲ့အမေရိကန်ပြည်ထောင်စုကတော့ဖေဖော်ဝါရီလတရနေ့ကအယက်သားအစိုးရကိုဖယ်ရှားခဲ့တဲ့လို့ရကိုစစ်အာဏာသိမ်းမှုအဖြစ်နောက်တစ်နေ့မှာပဲကြေညာခဲ့တာပါစစ်ဖက်ထိပ်တန်းခေါင်းဆောင်တချို့အပေါ်အရေးယူတာကပိတ်ဆို့မှုတွေချမှတ်ဖို့ရှိတယ်လို့အမေရိကန်အစိုးရကပြောဝင်မဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေကိုတော့ဆက်ပေးသွားမယ်လို့သတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန် Tom Andrews ကလည်းမြန်မာစစ်ဘော်ချုပ်တွေရဲ့လို့ရကတိတ်ကိုဆိုးဝါးရက်တဲ့လို့ရဖြစ်ပြီးနိုင်ငံထဲမှာအခြေခံလူ့အခွင့်အရေးတွေတိုးတက်အောင်လုပ်ထားသမျှပြန်ဆွေးရုပ်အောင်လုပ်တဲ့လို့ရဖြစ်တယ်လို့ VOA ကိုပြောပါတယ်။လက်ရှိမြန်မာနိုင်ငံထဲမှာရှိနေသူအလုံးအတွဲသူစိုးရင်ကြောင့်ကုလသမဂ္ဂဆိုင်ရာ VOA သတင်းထောက် Margaret Bastian နဲ့မင်းမြတ်ခါမှအခုလိုပြောကြားခဲ့ပါတယ
်။ I'm very concerned about the safety of so many people.including those
who are today at top of the society CEO ဆောင်ရည်တွေပါဝင်လူများကြီးတွေကျွန်တော်သိဆိုးနေပါတယ်ဒီခိုင်ပြည်နယ်ကရိုဟင်ဂျာ6000ကျော်ကနေတခြားလူနည်းစုတန်းရင်းသားတွေအထိမြန်မာတနိုင်ငံလုံးကအကာအကွယ်မဲ့နေသူတွေအတွက်ကျွန်တော်ဆိုးနေပါတယ်လက်ရှိအခြေအနေကတိတ်ကိုအလေးနဲ့ထားမယ်အခြေအနေဖြစ်ပါတယ်အခုဖြစ်နေတာကဘာဖြစ်တယ်မဖြစ်ဘူးဆိုတာရှင်းရှင်းပဲပြောပြစီဒါပြည်သူအလုံးကိုစော်ကားလိုက်တာဖြစ်ပါတယ်တိတ်ကိုရှက်เสียစိတ်ပြက်เสียလောက်ရလဲဖြစ်ပါတယ် နိုင်ငံတကာအသံအဝါတစ်ခုလုံးကဓာတ်ရိုက်အင်တိုင်းအားရိုက်နဲ့တာဝန်ရှိစွာနဲ့တုံ့ပြန်နေပါတယ
်။မြမအရေးနဲ့ပတ်သက်လို့လဲကုလသမဂ္ဂအလုံးစုံရေးကောင်စီကအင်္ဂါနေ့မှာဒီကပိတ်ဆွေးနွေးပွဲတရက်ကျင်းပခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာပရဒင်တအမတ်ဘာဘရာဝုဒ်ဝတ်ကလည်းဒီမိုကရေစီနည်းကျရွေးချယ်ထားတဲ့အရသာအစိုးရကိုဖယ်ရှားလိုက်တဲ့လိုရက်ကိုပရဒင်နိုင်ငံအနေနဲ့ရှုံချပြီးတော့ဖန်စီထားသူတွေကိုချက်ချင်းပြန်လုပေးဖို့တောင်းဆိုခဲ့တာပါ။
There has been widespread concern among and across the international community.
ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာတိုင်းဝန်ကအတော်ကိုစိုးရိမ်နေကြပါတယ်။ဒီကနေ့ကျင်းပတဲ့အစည်းအဝေးမှာအဲ့ဒီစိုးရိမ်ချက်တွေကိုကျွန်မကြားခဲ့ရပါတယ်။ဒီအချက်တဲကိုဖြေရှင်းတဲ့နေရာမှာအာဆီယံအဖွဲ့အပါအဝင်ဒေတာရင်းမိတ်ဖက်နိုင်ငံတွေကိုကြိုဆိုပါတယ်။နောက်ထပ်ဘာဆက်လုပ်မလဲဆိုတာလုံခြုံရေးကောင်စီအဖွဲ့ဝင်တွေဆက်ပြီးဆွေးနွေးကြမှာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်အားလုံးတညီတညွတ်တဲ့သဘောတူတဲ့အတန်တစ်ခုထွက်လာနိုင်မယ်လို့မျှော်လင့်ထားပါတယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်သမရဝင်းမြင့်အပါအဝင်ထိမ့်သိမ်းခံရသူတွေအတွက်ဆိုရင်ကြောင့်ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 ကလည်းကြေညာချက်ထုတ်ပြန်ပါတယ်။ G7 အဖွဲ့ဝင်နိုင်ငံတွေကကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဂျပန်၊ဗြိတိန်၊အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂ EU တို့ဖြစ်ပြီးစစ်အာဏာသိမ်းမှုကိုတညီတညွတ်နဲ့ကန့်ကွက်လိုက်ကြတာလည်းဖြစ်တယ်လို့စစ်တပ်ကအရေးပေါ်အခြေအနေကြေညာထားတာကိုချက်ချင်းရုပ်သိမ်းဖို့နဲ့ဒီမိုကရေစီနည်းကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုအာဏာပြန်အနိုင်ပြီးတော့မတရားဖန်ဆီးခံရသူတွေကိုပြန်လုပေးဖို့ G7 အဖွဲ့ဝင်နိုင်ငံတွေကတညီတညွတ်နဲ့တောင်းဆိုလိုက်ကြတာလည်းဖြစ်ပါတယ်။အာရှအင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ဂျပန်နိုင်ငံကလည်းမြမအရေးကိုတတိနဲ့ချင်းကပ်ကြဖို့တိုက်တွန်းလိုက်ပါတယ်။အာဏာသိမ်းမှုကိုသဘောမတူနိုင်လို့စစ်ဗိုလ်ချုပ်တွေနဲ့အဆက်အသွယ်ဖျက်လိုက်မယ်ဆိုရင်မြမနိုင်ငံအနေနဲ့တရုတ်ကွန်မြူနီပါတီရဲ့လွှမ်းမိုးမှုအောက်လုံးလုံးကျရောက်သွားနိုင်တဲ့အပြင်ဒေတာရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုတွေတိုးလာနိုင်တယ်လို့ဂျပန်ကကွယ်ရေးဝန်ကြီးဌာနကတတိပေးထားတာဖြစ်ပါတယ်
။နိုင်ငံတကာရဲ့သဘောထားတုံ့ပြန်မှုတွေကိုမနန်းလောင်တင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းစီစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာစစ်တပ်ကဒီအာဏာသိမ်းယူလိုက်တာကြောင့်စီးပွားရေးအပေါ်ကြေရိုက်ခတ်မှုတွေစတင်ပြီးတော့မြင်တွေ့နေရပါပြီ။ American Dollar ဈေးနဲ့ရွှေဈေးတွေဆန်းကျင်တင်အောင်လို့မြင့်တက်နေပါတယ်။အာဏာသိမ်းမှုအပေါ်ပြည်သူတွေစိုးရိမ်နေကြတာနဲ့အတူစီးပွားရေးအပေါ်တက်ရောက်မှုတွေကိုတော့ VOA မြန်မာပိုင်းသတင်းတောက်အက်ကနွန်ကတင်ပြပါမယ်ရှင်
။အယက်သားအစိုးရထိတ်တန့်ကောင်းဆောင်တွေကိုထိန်းသိမ်းလိုက်ပြီးတမရော့ကအာဏာသိမ်းလိုက်ပြီးနောက်နိုင်ငံရဲ့အခြေအနေမရေမရာဖြစ်နေချိန်မှာပဲစီးပွားရေးမှာလည်းရိုက်ခတ်လာနေပါတယ်။အထူးသဖြင့်ဒီရက်ပိုင်းမှာပဲလက်ရှိတုံးဆွဲနေတဲ့ငွေကြေးတွေထဲကတချို့ကိုဖျက်သိမ်းဖို့ပြင်ဆင်နေတဲ့ဆိုတဲ့အတိမပြုတ်နိုင်တဲ့သတင်းတွေပြန့်နှံ့ခဲ့ရာကတန်ဘောခိုင်မာတဲ့ရွှေနဲ့အမေရိကန်ဒေါ်လာတွေကိုအလွေရဝယ်ယူလာကြတယ်လို့လည်းလုပ်ငန်းရှင်အတိုင်းဝင်တွေကပြောပါတယ်။စိုးရိမ်ဆိုင်နဲ့ရွှေနဲ့ဒေါ်လာတွေကိုဝယ်ယူသူများလာတာကြောင့်ရွှေဈေးတွေအစမတန်မြင့်တက်လာတယ်လို့လည်းမန္တလေးတိုင်းရွှေလုပ်ငန်းရှင်များအတင်ဥက္ကဋ္ဌဦးဝင်းစိန်ကပြောပါတယ်။
စိတ်ကူတာပေါ့နော်ဘန်ကိုစိတ်မချတာတော့မနေ့ကသတောင်းတန်ကောလာလာကြောင့်အကြံမဖြစ်သွားတာမနေ့ကစတာ73ဒိန်း3500စတယ်ညီမလေးအဲ့လိုမနေ့ကနောက်ဆုံးပြီးတော့73ဒိန်း5000ပြည့်တယ်ညီမလေးအခုကဒီမနေ့73ဒိန်း6600စတယ်ညီမလေးအခု74ဒိန်းကြီးဖြစ်တယ်ပေါ့ညီမလေ
းဒီကနေ့ရန်ကုန်နဲ့မန္တလေးရဲ့အပိတ်ဈေးကတော့အခောက်ရွှေတစ်ကြက်သားကို74ဒိန်း1000ရှိပါတယ်အနာမတိုင်ခင်ဆန္နာဝရီလ30ရက်နေ့အပိတ်ဈေးနဲ့နှိုင်းရှင်ရင်တော့6000နီးနီးမြင့်တက်လာပါတယ်ဆန္နာဝရီလ30ရက်နေ့ကပြင်ပပေါက်ဈေးငွေလဲနှုန်းအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1340ရှိခဲ့ရာကဒီကနေ့မှာတော့ကျပ်ငွေ1450ပေါက်ဈေးရှိခဲ့တာကြောင့်3ရက်အတွင်းကျပ်တရာကျော်မြင့်တက်ခဲ့တာပါမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေတွေမရေရာမှုတွေနဲ့အတူစီးပွားရေးနဲ့ငွေကြေးတန်ဖိုးတွေမတိမငြိမ်ဖြစ်လာနေတာလို့လည်းစီးပွားရေးပညာရှင်ဦးစောဖေးဝင်းကပြောပါတယ်
။ဟိုရွှေဈေးတက်တာကတော့ကမ္ဘာရွှေဈေးမှာလည်းပဲအကျကျရှိကောင်းရှိနိုင်တာပေါ့နော်။အဲ့ဒါတော့တရင်သေးချာမတိဘူးတရင်စားတယ်ပါတော့ပဲသိရတာပေါ့။ပြည်တွင်းအခြေအနေကတော့သမီးတို့လည်းပဲသိတဲ့အတိုင်းပဲပြည်တွင်းမှာဟိုနိုင်ငံရေးအခြေအနေမတိငြိမ်မှုရှိတဲ့အတွက်ကြောင့်မို့လို့ဒါလူတွေကထုံးစံတိုင်းပေါ့နော်။သူတို့ပြန်တော့လာစိတ်ချရတဲ့ပစ္စည်းပါညာဝယ်ကြတာဒါကငွေကြေးတတ်နိုင်တဲ့လူတွေငွေကြေးများများရှိတဲ့လူတွေပေါ့အဲ့ဒါဝယ်ကြတာပေါ့နော်နိုင်ငံရေးမတည်ငြိမ်မှုရှိတယ်နောက်တစ်ခါငွေရေးကြေးရေးကိုလည်းပဲစိတ်မချတဲ့သဘောလည်းပဲတချို့ပါတာပေါ့
နိုင်ငံရေးအခြေအနေတွေကြောင့်စီးပွားရေးမှာရိုက်ခတ်မှုတွေရှိလာနိုင်တဲ့အတွက်တာဝန်ရှိသူတွေပြင်ဆင်ထားဖို့လိုတယ်လို့လည်းစီးပွားရေးပညာရှင်ဦးစောဖေးဝင်းကတုံ့တက်ပါတယ်အထူးသဖြင့်အောက်ချုပ်မှုစနစ်အပြောင်းအလဲမှာကုန်စည်နှုတ်မတည်ငြိမ်မှုတွေဖြစ်လာနိုင်တာကြောင့်တည်ငြိမ်အောင်ကြိုးပမ်းဖို့လိုတယ်လို့လည်းပြောပါတယ်
။ခုမှဘဟုဗန်လည်းပဲဥက္ကဋ္ဌပြောင်းပါညာစသည်ဖြင့်ဖြစ်နေတော့ချက်ချင်းတော့ဟိုဒီကိစ္စကိုကန့်တယ်နိုင်မယ်လို့မထင်သေးဘူး။ဒါပေမဲ့တခုရှိတာကဒီဘဟုဗန်ရဲ့မူလ policy ပေါ့နော် ခုတော့ policy ပြောင်းကောင်းနဲ့ပြောင်းမှာမူလ policy မှာကဒေါ်လာဈေးတင်ကြေးအောင်လုပ်တယ်ဆိုပြီးတော့သူတို့လုပ်တဲ့ဥစ္စာတွေကဒေါ်လာဈေးကို6300ကျော်ကျော်ပတ်ဝန်းကျင်လောက်ရှိနေတာကိုဒေါ်လာဈေးတင်နေတယ်လို့သူတို့သတ်မှတ်တာရှိတယ်အဲ့ဒီလိုသတ်မှတ်တဲ့အတွက်ကြောင့်လို့ဒေါ်လာဈေးတက်တဲ့ပုံမှာသူတို့သိကြီးအလေးတကြီးထားပြီးတော့အရေးတကြီးထားပြီးတော့ပေါ့နော်ဒါကိုထိချုပ်တာမျိုးသိပြီးတော့မရှိတာဘူးအဲ့လိုတွေးရတယ်အခုဒီဩဂရအပြောင်းလဲကြောင့်ဝါရလည်းပဲပြောင်းမယ်ဆိုလို့ရှိရင်တော့ဒေါ်လာဈေးတက်ချင်တာကုဒါပြောသူတိုင်းလူပြည်သားအတွက်ရောလုပ်ငန်းရှင်တွေအတွက်ရောတိကျနိုင်တဲ့အတွက်ကြောင့်အဲဒေါ်လာဈေးတက်တဲ့ဥစ္စာကိုဘယ်လိုထိန်းချုပ်မလဲဆိုတာတော့သူတို့ဝါရချပြီးတော့လုပ်ရပါမယ
်။အနာတိုက်လိုက်တဲ့တမတော်ကနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအဖြစ်တမတော်ကာကွယ်ရေးဦးစီးချုပ်ပေါ်ကျုပ်မှုကြည်မင်းအောင်လှိုင်ဦးဆောင်ပြီးမနေ့တုန်းကပဲဖွဲ့စည်းလိုက်တယ်လို့တိုင်းနယ်ပြည်နယ်မှာလည်းအုပ်ချုပ်ရေးကောင်စီတွေကိုဖွဲ့စည်းပေးလိုက်ပါတယ်။ဒီမတိုင်းခင်မှာတော့လည်းအယက်သားအစိုးရအဖွဲ့ကိုဖျက်သိမ်းလိုက်ပြီးအစိုးရအဖွဲ့တစ်ကိုဖွဲ့စည်းလိုက်ကြောင်းလည်းကြေညာထားပါတယ်ရှင်
။ဒါကတော့အကနောင်သတင်းပေးပို့ခဲ့တာပါရှင်။ဆရာနာတိမ်မှုရဲ့ကြက်ကစီးပွားရေးအပေါ်တက်ရောက်နေတယ်လို့တိုင်းရင်းသားဒေသတွေကစစ်ဘေးဒုက္ခသည်တွေအကူအညီပေးရေးအစီအစဉ်တွေထိခိုက်မှာစိုးရိမ်မှုတွေလည်းရှိနေပါတယ်။အုပ်ချုပ်မှုအပြောင်းလဲတွေကြောင့်ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေရိုက်ခတ်လာမှာကိုအကူအညီပေးသူတွေစိုးရိမ်နေတာပါ။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကတင်ပြပါမယ်ရှင်။
လနကိုင်ပဋိပက္ခရေးကြောင်းအိုးအိမ်စွန့်ခွာခဲ့ရတဲ့တိုင်းနယ်ချီရဲ့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေဒီနှစ်ထဲစနိုင်ဖို့စီစဉ်ထားပေမဲ့ကြမ္မတော်ကအာဏာသိမ်းလိုက်တာကြောင့်မရေရာရဲ့အခြေအနေတွေကြုံနေရတာပါ2017ခုနှစ်ကတိုက်ပွဲတွေစဖြစ်ရာကထွက်ပြေးတိမ်းရှောင်လာပြီးစစ်ဆောင်စခန်းတွေမှာခိုးလုံနေသူ9,600လောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားတဲ့ကချင်ပြည်နယ်မှာဆိုရင်လဲဒုက္ခသည်တွေနေရပြန်ဖို့စီစဉ်ထားပါတယ်ဒါပေမဲ့လည်းတပ်မတော်ကအာဏာသိမ်းလိုက်ပြီးရဲ့နောက်အစီအစဉ်တွေမှာဘာကြီးဆက်ဖြစ်လာမယ်ဆိုတာမရေရာဖြစ်နေရလို့လဲကုညီပီးလုပ်ငန်းတွေလုပ်နေရဲ့ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC ဥက္ကဋ္ဌတိတ်ခတော်ရဆေးရတော့ဒေါက်တာခလမ်ဆန်ဆွန်က VOE ကိုပြောပါတယ
်လုပ်တဲ့ဆက်လုပ်ငန်းတွေကလည်းဒီရုံးပိုင်းဆိုင်ရာလုပ်ငန်းတွေကြတော့ဘယ်အစိုးရနဲ့ကျွန်တော်လုပ်တာများတာပေါ့ကျန်းမာရေးပညာရေးတို့ဒီမတ်ပုံတင်အင်ထောင်စုကိစ္စတွေအစားပေါ်တော့နိုင်ငံတကာနဲ့ဆက်တွေ့တဲ့ကိစ္စအပေါင်းအားလုံးပေါ့အစိုးရအနေနဲ့လှုပ်ဆောင်ခဲ့တဲ့အပိုင်းကပုံများတယ်အစိုးရအဖြစ်ဖြစ်လာပြီဆိုရင်လုပ်ငန်းတွေကအဖြစ်ပြန်ဖြစ်မလားပေါ့ဒါကကျွန်တော်တို့ရဲ့ဒီစိုးရိမ်မှုပေါ့
တမတော်ကတော့စစ်ဆောင်ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်အတွက်မြေမြုံမိုင်းရှာဖွေလုပ်ငန်းတွေကိုဆက်လုပ်မယ်အကြောင်းအသိပေးထားရလို့လဲဒေါက်တာခါလမ်ဆန်ဆွန်ကပြောပါတယ်ကိုဗစ်ကာယောဂါနဲ့ကြုံနေရချင်းတပ်မတော်ကအရေးပေါ်အခြေအနေကြီးညာပြီးနိုင်ငံတော်အုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းလိုက်လို့ထိတ်လန့်300အခြေအနေတွေနဲ့အတူဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေကိုထိခိုက်မှာစိုးရင်ကြောင်းလဲ KBC ကဗိုလ်တော်ဦးနဲ့မှာပဲသတင်းထုတ်ပြန်ထားပါတယ
်ကျွန်တော်မြန်မာပြည်ရဲ့ဒီအစိုးရတခြားပေါ်ပြားဒီနှစ်ပေါင်း60လောက်တက်တမ်းမှာလူထုတွေကဟိုအမြဲတမ်းအထီးခံဒီအနေကဒီဘောအခုရေဆုံးရှုံးမှုတွေနဲ့ပဲရင်ဆိုင်ရတာပေါ့အခုတည်းကဟိုကောင်းဆောင်ပိုင်းကြီးရဲ့ဒီအာနာတိပွဲနဲ့ဒီဘက်ကကြောင့်ပြည်သူတွေဒုက္ခရောက်တာနှစ်ပေါင်းတည်းအခုတည်းကအခြေရှာမရတဲ့နှစ်ပေါင်းတည်းများပြီဆိုတော့ကျွန်တော်တို့နေတဲ့ပြည်သူရဲ့ဘောပေါ့အခွင့်အရေးကိုဦးထိပ်ထားတဲ့အစိုးရရဲ့တိုင်းသားရေးကိုဦးစားပေးတဲ့အစိုးရရဲ့ပေါ့ဒါဖြစ်ဖို့တော့ကျွန်တော်ဟိုလူလာတဲ့ဆိုရဲ့အချောင်းပုတ်ပြန်ချင်းဖြစ်ပါတယ
်မကြသေးခင်ကအတီတက်မတော်နဲ့ရခိုင်လက်နက်ကင်အေးအေးတိုက်ပွဲရေးကြောင့်တင်းရှောင်းလာသူ38,000ကျော်ရှိမယ်လို့ခန့်မှန်းထားတဲ့ဒေသခံအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး IEC ကလည်းဒုက္ခသည်တွေနေရပြန်နိုင်ဖို့မရေရာဖြစ်နေတဲ့အပေါ်စိုးရိမ်နေပါတယ်တိုက်ပွဲတွေငြိမ်သက်နေတာကလည်းလာအနေငယ်ရှိလာပေမဲ့ဒုက္ခသည်တွေပြန်နိုင်ဖို့ကတော့စိတ်ချရတဲ့အခြေအနေမရှိသေးဘူးလို့လည်းအာရီစီရဲ့တာဝန်ရှိသူဦးစောစောထွန်းကပြောပါတယ်
။ဟိုကချင်မှာကြတော့ဒီမှာဒီ KO area တမတော်ထင်းကျိုးလေး area တွေကရှိနေပြီးသားဆိုတဲ့အခါကျတော့သူတို့မှာကြတော့ဒီ machine ကိစ္စတွေကတော့ကျွန်တော်တို့လည်းဆက်လို့ရှိရင်အများကြီးအဆင်ပြေနိုင်တဲ့အခြေအနေရှိတာပေါ့။ဒီမှာကြတော့ဒီ20အဲ့ဒီပချာတမဲရေးတွေအစီအစဉ်မှုတွေသဖို့သူချင်းတွေမရသေးဘူးဆိုလို့ချင်းတော့ဒီမိုင်းရှင်းလေးကိစ္စကကျင့်ကြနေမှာပေါ့နော်အဲ့တော့မိုင်းရှင်းလေးကိစ္စတွေကိုမလုပ်နိုင်ဘူးဆိုလို့ချင်းလည်းပဲဒီနေရာပြည်ကိစ္စကဒီစစ်ချက်ချက်ပြန်နိုင်မဲ့အခြေအနေတော့မရှိနိုင်ပါဘူးဟိုဒါပေမဲ့လည်း
ီတချို့ပေါ့နော်ဒီတိုက်ပွဲတွေတိတ်ပြီးတော့မှမရှိခဲ့တဲ့နေရာတွေမြန်မာနဲ့အနည်းတက်တဲ့နေရာတွေပေါ့လေအဲ့နေရာတွေဆိုလို့ရှိတော့အမြင့်ငယ်ပြန်ကောင်းပြန်တာပေါ့ဒါကတော့ဒီတင်းချင်းချင်းနေမှုဟိုဘက်လေးမှုတွေပါတယ်ကြာ
ဖေဖော်ဝါရီ1ရက်မှာတက်မတော်ကအာနာသိမ့်ပြီးနောက်တစ်နေ့မှာပဲဖွဲ့စည်းပုံအခြေခံဥပဒေပုံမှန်439အတိုင်းဆိုပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုပုံကို17ရောင်းနဲ့ဖွဲ့စည်းပြီးပြည်နယ်နဲ့တိုင်းအသီးသီးအတွက်တာဝန်တွေခွဲပေးလိုက်ပါတယ်။ဒီလိုခံထားတဲ့ကောင်စီဥက္ကဋ္ဌတွေကအရက်ပတ်ဖွဲ့စည်းတွေနဲ့ပြည်တွင်းငြိမ်းချမ်းရေးကိုဘယ်လိုလက်တွဲဆောင်ရွက်မလဲဆိုတာစောင့်ကြည့်ရလိမ့်မယ်လို့နိုင်ငံရေးလေးလာသူတချို့ကသုံးသပ်ပါတယ်။ကျွန်တော်ကတော့စောထပ်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ။
ခုလိုမျိုးဒုက္ခတွေနေရပြန်နိုင်ရေးဆိုရမှုတွေရှိနေချိန်မှာပဲရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကမြို့နယ်တွေမှာတော့လက်နက်ကင်ပဋိပက္ခတွေကြောင့်မလို့အင်တာနက်ဆက်သွယ်မှုတွေကန့်သတ်ထားတာကနေဒီကနေ့စပြီးတော့အင်တာနက်ဝန်ဆောင်မှုတွေကိုအပြည့်အဝပြန်ဖွင့်ပေးလိုက်ပါတယ်။တပ်မတော်ကအာဏာသိမ်းပြီးရပိုင်းတွင်းမှာပဲမြန်နှုံးမြင့်အင်တာနက်ဆက်သွယ်မှုတွေအပြည့်အဝပြန်ရခဲ့တာပါ။အပြည့်အစုံကိုတော့ VOA သတင်းတောက်ကိုတက်နိုင်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်ကြောက်တော်မြောက်ဦးမင်းပြားမြေပုံရသေးတောင်ဘူးတီတောင်ပုံနှကျွန်းနဲ့ရှင်းတင်တွေကပလောဝမြို့နယ်တွင်မှာလုံခြုံရေးအကြောင်းပြချက်နဲ့တနည်းကြော်ကြားအင်တာနက်ဆက်သွယ်မှုတွေကိုပိုက်ထားခဲ့ပြီးနောက်ပြီးတဲ့ဩဂုတ်လဆန်းမှာပြန်ဖွင့်ပေးလိုက်ပေမဲ့ညနှုံးမြင့်ဖူးကြီးစာဒူးကြီးစင်ကိုသာဖွင့်ပေးခဲ့တာပါဒါပေမဲ့လေဒီတဲ့တဲ့တစ်ပအစောပိုင်းမှာပဲတပ်မတော်ကအာဏာသိမ်းပြီးနောက်အင်တာနက်ဆက်သွယ်မှုတွေကိုပြေဝပြန်ဖွင့်ပေးလိုက်ပါတယ်ဒီကနေ့ကစပြီးမြန်နှုံးမင်းဖူးကြီးအင်တာနက်တွေပြန်ရနိုင်ပြီဖြစ်ကြောင်းညီမဆက်သွယ်ရေးလုပ်ငန်း MPD Call Center ကကိုနိုင်လင်းကဘူရော်ရေကိုတီးပြူပြောပါတယ
်ဟုတ်အဝေးနိုင်ငံရင်ကြားတဲ့ရပြန်ပြီးဖွင့်ပေးကြတာဖြစ်ပါတယ်နော်ဟုတ်ကဲ့ပလောမြို့နယ်ပါပါတယ်ဗျချင်းပြည်နယ်ပလောပါပါတယ်ခိုင်ပြည်နယ်မှာမောင်းတော်ကူတီတောင်ချစ်တိတောင်နဲ့ပုံနာကျွန်းညအူးကျောက်တော်ပင်ပြားနဲ့မြေပုံမြို့နယ်ဖြစ်ပါဗျအဲ့မြို့နယ်တွေဖွင့်ပေးတာဖြစ်ပါတယ်နော်ကိုဟုတ်ကဲ့ဒီနေ့မနေ့ဆက်နာရီတိတ်မှာဖွင့်ပေးတာပါဗ
ျရခိုင်ပြည်နယ်နဲ့ရှင်းပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေကန့်သတ်ထားတဲ့အတွက်လက်နက်ကိမနီပခတ်တင်တဲ့ကာယောဂါကြာတရင်ရှက်လက်ရရှိရဲ့ခက်ခဲကြုံရတဲ့အပေါ်ဝေဖန်မှုတွေလည်းရှိခဲ့ပါတယ်ဒါပေမဲ့လည်းအခုခါအင်တာနက်ဆက်သွယ်မှုတွေပြေဝပြန်ရခဲ့တဲ့အတွက်ပုံနှကျွန်းမျိုးနဲ့ပိုးရှိပြင်ကြီးရွာကကိုနိုင်ဦးမော်တို့လိုဒေသခံတွေကဝန်တာနေကြပါတယ
်ကျွန်တော်တို့ကဒီမှာခက်ခဲရှိပြီတရင်ရှက်လက်တွေကြီးရောင်းရခုကကောင်းမွန်မှကြီးလာပြီဒီအားလုံးကြီးလို့ရပြီကျန်းမာရေးကိစ္စတွေဘာတွေအားလုံးဟိုစီမတို့ကပြေးကြတော့တော့ဘူးဆို
ရခိုင်လက်နက်ကန်အေဖွင့်နဲ့တပ်မတော်ကြတိုက်ပွဲတွေဖြစ်ပေါ်ခဲ့တဲ့ရှင်းပြင်းတွေကပလောက်ဝမြို့နယ်မှာလည်းမြန်နှုံးမင်းဖိုးကြီးအင်တာနက်ဝန်ဆောင်မှုတွေပေးထားပေမဲ့လက်တွေတုံးကမှာအဆင်မပြေတာတွေရှိနေတော့ပဲလို့လေဒေသခံတဦးဖြစ်တဲ့ကိုကျော်အောင်ကပြောပါတယ
်ဒီမနက်ကမယ်ရတော့ရပြီဟိုဒါမှတရင်ထမှာတော့ဟိုဖိုးကြီးဟိုအဲ့လိုမျိုးတော့ပြောတာပေါ့ဒါမှလမ်းရတော့တိတ်ဟိုအဆင်ပြေတဲ့အနေအထားကြီးတော့မဟုတ်သေးဘူးအစီအစဉ်ရဲ့အနေထားဒီမဟုတ်ဘူးဆိုတော့ကကျွန်တော်တို့ဒီဟိုဗီဒီယိုကောတခြားဒီ Messenger တို့အဲ့လိုမျိုးတောင်းရတာဒီ line အရင်ကဒီ line တို့မဟုတ်သေးဘူးချင်းမရသေးဘူးအဲ့လိုမျိုးလေးဒီကြည့်ကြ
ရခိုင်ပြည်နယ်မှာအင်တာနက်ဆက်သွယ်မှုတွေကန့်သတ်ထားတဲ့ပေါ်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေလူခွင့်ရဲ့လှုပ်ရှားသူတွေကလည်းဝေဖန်ခဲ့ကြတာပါ။နှစ်နှစ်နီးပါးအင်တာနက်ဆက်သွယ်မှုတွေပိတ်ပင်ကန့်သတ်ခံရပြီးတဲ့နောက်ပြန်ဖွင့်ပေးလိုက်တဲ့ပေါ်အပြုသဘောဆောင်တဲ့လုပ်ရည်အဖြစ်နဲ့လည်းဒေသခံတွေမျှော်လင့်နေကြပါတယ်။ရသေးတော်မျိုးနဲ့မျိုးသားလွတ်တော်ကိုယ်စားလှယ်ဦးခိမ်မောင်လာကတော့လက်နက်ကင်မနီပခတ်တွေဂျုံခေရတဲ့ရခိုင်ပြည်နယ်မှာငင်းချမ်းရေးလမ်းကြောင်းတစ်ခုဖြစ်လာဖို့မျှော်လင့်နေပါတယ်။
ပက္ခရစီနဲ့ဒီတိုင်းရတာဖြစ်ကြည့်ရတဲ့အင်းချေရတဲ့ဇာကအထောက်ကူတယ်အဲ့ဒါကြီးတက်တက်လို့လေးဖွင့်ပေးတာလို့ယူဆတယ
်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကရွေးကောက်ပွဲတွေမကျင်းပဖြစ်ခဲ့တဲ့နေပြည်တော်မှာကျင်းပနိုင်မဲ့ရှင်တွေဖန်တီးပေးဖို့အဲရခိုင်လက်နက်ကန်ခွေရဲ့ကန့်လင့်ချက်ကိုတပ်မတော်ကလက်ခံလိုက်ပြီးတဲ့နောက်တိုက်ခိုက်မှုတွေရဆိုင်နေတာအခုချိန်ထိဖြစ်ပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေပြီးတော့ည10နာရီအထိဆက်ပြီးဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဆူမြတ်မော်ပါရှင်။ဘာကြောင့်စစ်တပ်ကအာဏာသိမ်းတာလဲ။ဆေးဥချုပ်ရေးဘယ်လောက်ကြာမလဲဆိုတဲ့ဥကျော်စန်းသားရဲ့တုံ့တက်ချက်အစီအစဉ်ကိုတော့မကြခင်မှာနားဆင်ရပါမယ်။အခုရင်တော့ဒီမြန်မာပြည်ရင်းမှာဆေးရနာဖေးဆန်တဲ့အကြမ်းမဖက်လှုပ်ရှားမှုတွေဆေးအစိုးရနဲ့မပူးပေါင်းတဲ့လှုပ်ရှားမှုတွေနဲ့ပတ်သက်တဲ့တုံ့တက်ချက်ကိုထုတ်လွှင့်ပေးပါမယ်။ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းနဲ့မတ်ခင်ဖြူထွေးတို့ဆွေးနွေးတင်ပြထားပါရရှင်။
ဒီလိုအကြမ်းမဖက်တဲ့နေတဲ့ပေါ့နော်ဆန့်ကျင်တဲ့ဒီလိုအခြေအနေတွေဖြစ်နေတဲ့အပေါ်မှာဦးသားလွင်ထွန်းအနေနဲ့လက်ရှိအခြေအနေဘယ်လိုများမြင်မိပါလဲရှင့
်ဒါလူတူတယောက်ချင်းစီရဲ့ဒါကိုပိုင်ဟိုအခွင့်အရေးပေါ့နော်ကိုရဲ့စန္ဒကိုဟိုထုတ်ဖော်ပိုင်ခွင့်ပေါ့နော်အဲ့တော့ဒါကအာနာဖီဇန်နယ်ဆိုတဲ့အဆင့်ရယ်လို့တော့မဟုတ်ဘူးဒါကိုရဲ့မကျေနပ်ကြောင်းကိုကန့်ကွက်ဆန္ဒပြတာများသောအားဖြင့်တော့စန္ဒဟိုဒီလိုအာနာသိမ်းပွဲတွေဖြစ်တယ်ဆိုလို့ရှိရင်ဗမာပြည်ထဲမှာမကောက်ဘူးပေါ့နော်ဟိုနိုင်ငံတကာမှာဆိုလို့ရှိရင်လည်းဒီလိုအာနာသိမ်းကြပြီးဒီလိုပြဿနာတွေပေါ်ပြီးဆိုရင်လူတို့ကလမ်းမပေါ်မှာအဆုလိုက်ပြုံလိုက်ဟိုထွက်ပြီးတော့ဆန္ဒပြကြတာပဲအဲဒီပေါ်မှာဒါလူတွေဟိုလူဘလောက်အတိုင်းအတာအထိဆန္ဒတွေပြကြလဲဒီအတိုင်းအတာပေါ်မှာမှလူတွေကအကဲဖြတ် ာပေါ့နော်ဒါဟိုဘယ်လောက်ဒီများအတိုင်းဒါနဲ့ဆန့်ကျင်မှုတွေကြီးမားကြသလဲဆိုတာအခုအချိန်မှာတော့ဒီဗမာပြည်ရဲ့အခုဒီနေ့ဖြစ်ရဒီမှာတော့ဒီလိုလမ်းမပေါ်ထွက်တဲ့ဆန္ဒပြမှုမျိုးတွေမတွေ့ရဘူးဒါကလည်းဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒီခေါင်းဆောင်ပိုင်းနေရာနေပြီးတော့ဒီကိစ္စကိုအားမပေးတဲ့သဘောလို့ယူဆရပါတယ်အဲအလားတူပဲဒီလက်ရှိအခြေအနေပေါ်ကိုဟိုတုံ့ပြန်တဲ့နေရာမှာတစ်ဖက်ကကျွန်တော်တို့အစိုးပိုင်းကကြားခဲ့ရတယ်လို့စစ်တပ်ဘက်ကဥမာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဘက်ကအာဏာသိမ်းဖို့ကိုတေချာကြိုတင်ကြံစီပဲတေချာစီမံပြီးတော့လှုပ်ဆောင်ခဲ့ပေမဲ့လည်းဒီလိုတုံ့ပြန်မှုအရေးမှာဒါဗမာဒီအတိုက်ခံဒီဘက်အခုအတိုက်ခံဖြစ်သွားပြီပေါ့နော်ဒီဘက်နိုင်ငံကြီးအတိုင်းဝိုင်းကတော့ဒါဟိုကြိုတင်ပြီးတော့ဒါစဉ်းစားမထားတဲ့ကိစ္စတွေပြင်ဆင်မထားတဲ့ကိစ္စတွေဟိုသဘောမျိုးမြင်နေရတယ်လေအဲ့တော့ဟိုလူတူးချင်းစီနေနဲ့ပဲအခုချိန်မှာဆိုလို့ရှိရင်ပြောဒါဟို Facebook တို့ channel social media တွေရဲ့ဟိုလှုံ့ဆော်မှုတွေပြီးအိမ်ထဲမှာပဲနေပြီးဖြောင်းနိုင်မိထွန်းပြီးဆန္ဒဟိုပြတာတို့တော့တံပုံးတီးတာတို့ဘာလို့ညာတို့ဆိုတာတွေကထွက်လာတယ်ဒါတွေကညီညွတ်ညွတ်နဲ့လုပ်တဲ့အခါကျတော့ဒါနိုင်ငံဗမာပြည်တွင်းအပါအဝင်ပေါ့နော်နိုင်ငံတကာမှာလည်းဒါဟာစစ်အာဏာရှင်စနစ်တွေကိုစန့်ကျင်တဲ့လူအများစုကစန့်ကျင်တဲ့ဆိုတာတွေကိုတော့ဒါပေါ်လွင်ဖို့ပြနိုင်တယ်လို့ပြောနိုင်တာပေါ့အဲ့တော့ဒီဟာကဒါဆန္ဒပြမှုအဆင့်ပဲရှိသေးတယ်အာဏာဖီဆန်မှုဆိုတဲ့အဆင့်တော့မရောက်သေးဘူးပေါ့နော်ဒါပေမဲ့အာဏာဖီဆန်မှုဆိုတဲ့နေရာမှာကျတော့အခုဒေါ်စီဘက်ဝန်ထမ်းတွေအလုံမသွားတာနောက်ပြီးတော့တခြားဟိုအလုံဖွင့်ကိုတပိတ်မှောက်တာဆိုတဲ့အကိစ္စမျိုးလေးတွေကျတော့ဒါအာဏာဖီဆန်မှုဆိုတဲ့အတိုင်းဒါတစ်ခုကိုရောက်လာပြီဒီအတိုင်းဒါဟာကျွန်တော်တို့ဒီလက်ရှိအာဏာယူထားတဲ့အုပ်ချုပ်သူတွေအပေါ်ကိုဘယ်လောက်ထိထိအောင်မှုရှိမလဲဆိုတာကတော့ကျွန်တော်တို့မေးစရာသုံးသပ်စရာကြီးများကြီးခင်ဗျာ
ဟုတ်ကဲ့ရှင့်ဆိုတော့ဒီဆရာဝန်တွေရဲ့လှုပ်ရှားမှုလို့ပဲအခုနောက်ပိုင်းမှာဆိုလို့ရှိရင်ဒါမနေ့ညလောက်ကထင်းနဲ့ထွက်လာတာဆိုလို့ရှိရင်ဒီအခွန်ထမ်းဝန်ထမ်းတွေဆိုလို့ရှိရင်လည်းအအနာသိအစိုးရနဲ့ပူးပေါင်းတာမျိုးမဖြစ်အောင်သူတို့ရဲ့အလုပ်တွေမလုပ်ဘဲနဲ့နေမယ်ဆိုတာမျိုးတွေပြောလာတာရှိရပေါ့နော်ဆိုတော့ဒီလိုလှုပ်လာတာတွေကတကယ်တမ်းသူတို့ရဲ့ရည်ရွယ်ချက်အရဆိုရင်တော့ဒါကစစ်အစိုးရရဲ့ဒီရန်ရရရက်သွားအောင်အထိဆိုတာမျိုးရည်ရွယ်ပြောတာတွေတော့ရှိပါတယ်ဒါပေမဲ့အဲ့လောက်အထိထိရောက်မှုပေါ့နော်ထိရောက်မှုအတိုင်းဒါကတကယ်ပဲလုပ်ငန်းတွေအပေါ်မှာဘယ်လောက်ထိတိုက်ရောက်မှုဖြစ်နိုင်မယ်ထင်ပါလဲရှင့
်ဒါကဒီအလုပ်တွေရဲ့အာဏာဖီဆန်မှုရဲ့ရည်ရွယ်ချက်ဆိုတာကတော့ဒါအာဏာကိုချုပ်ကင်ထားတဲ့သူတွေရဲ့ရန်ရရအုပ်ချုပ်ရေးရန်ရရတွေကိုဒါအနှောက်အယှက်ဖြစ်သွားအောင်နောက်ပြီးတော့ရက်တီလိုဆက်ပြီးတော့ရက်တီလိုမရအောင်ရည်ရွယ်တဲ့ဟိုကိစ္စတွေပေါ့နော်ဒါကအတော်လေးကိုအများသောအားဖြင့်တော့စနေတကြရည်ရွယ်ပြီးတော့လှုပ်ကြတာများပါတယ်အခုလုံးကဆိုလို့ရှိရင်လေဟိုဗြိတိရှ်ကိုလိုနီခေတ်ကဆိုရင်အိန္ဒိယနိုင်ငံမှာမဟာဓမ္မဂန္ဓီဦးဆောင်ပြီးတော့ဒါစတဂဟလမ်းစဉ်နဲ့ဒီအာနာဖီဆိုင်ကြီးလမ်းစဉ်တွေလုပ်ခဲ့တယ်လေအဲ့ခါကျတော့ဥပမာအားဖြင့်ဒီစားချက်ပြတာတို့အခွန်မပေးတာတို့နိုင်ငံခြားဟိုအဝိထဲတွေကိုစန့်ကျင်ပြီးကိုပိုင်ကိုရဲ့ဟိုပြည်တွင်းတုတ်တွေကိုသုံးစေးဆွဲစေးဒါတို့ဘာလို့ညာလို့ဆိုတော့အဲ့ဒါတွေဆိုလို့ရှိရင်ပြည်သူတွေအတွက်အများဝင်ပါတဲ့လူတွေအတွက်လည်းလက်ငင်းသူတို့အတွက်လည်းအကျိုးကျေးဇူးရှိတယ်လို့အုပ်ချုပ်ရေးရန်နေရာပိုင်းမှာလည်းအတော်လေးထိခိုက်မှုတွေရှိတယ်ဆိုတော့အခုလောလောဆယ်ဆရာဝန်တွေဦးဆောင်တဲ့ဒီကျန်းမာရေးဝန်ထမ်းတွေဆန္ဒပြမှုဟိုဒီအနာဟိုအလုံးမသွားဘူးဆိုတဲ့ကိစ္စတွေမှာတော့ဒါကရည်ရွယ်ချက်ကဘယ်လောက်ထိဟိုရှိသလဲဒါကျမ်းမာရေးရန်နေရာကိုပြတ်ဟိုရပ်သွားစေခြင်းနဲ့ဆိုတဲ့သဘောလားเนาะဒါဆိုလို့ရှိရင်လူလူကျမ်းမာရေးဘက်ကရောလူလူပိုင်းကရောဘယ်လောက်ထိဒီကိစ္စကိုရေရှည်အားဖြင့်ထောက်ခံနိုင်မလဲအများပါဝင်မှုကဘယ်လောက်ရှိမလဲဒီကိစ္စကြီးတစ်ခုလုံးမှာဆရာဝန်တွေအချင်းချင်းမှာကောဘယ်လောက်ထိများဟိုပူးပေါင်းဆောင်ရွက်မှုတွေရှိမလဲဆိုတဲ့ရည်ရွယ်ချက်ပိုင်းပေါ့เนาะခေါင်းဆောင်ပိုင်းနဲ့ဥတီချက်ပိုင်းကတော့စနစ်တကျရှိဖို့လိုလိမ့်မယ်ဖြစ်လာလိမ့်မယ်လို့တော့ယူဆတယ်လေတကယ်တမ်းကျရင်တော့အခုဟိုစစ်အာဏာရှင်တွေကိုဟိုစန့်ကျင်ပြီးတော့ရည်ရွယ်စန့်ကျင်ပြီးတော့သူတို့ရဲ့အုပ်ချုပ်ရေးရန်နေရာဟိုပြတ်သွားဖို့ဆိုလို့ရှိရင်တော့တကယ်တမ်းကဒီအာဏာရှင်တွေကြားထဲမှာဒါသူတို့အချင်းချင်းတကြားထဲမှာညှိနှိုင်းလို့မရအောင်ပြိုကွဲသွားတဲ့အခြေအနေမျိုးပေါ့နော်အဲ့ဒါမျိုးတွေဖြစ်လာအောင်လုပ်တယ်ဆိုလို့ရှိရင်တော့နံပါတ်1ဒီအာဏာဖီဆန်ရေးရဲ့ဥတီချက်ဟိုဘယ်အစိပ်ပိုင်းတွေကိုထိုးနှက်မှာလဲဘယ်လောက်ထိခိုက်မှုရှိမလဲဆိုတဲ့အချက်မျိုးပေါ့နော်နံပါတ်2ကဒီအာဏာဖီဆန်ရေးဥတီချက်တွေမှာခေါင်းဆောင်ပိုင်းဘယ်လိုခေါင်းဆောင်ပိုင်းနဲ့ဘယ်လိုအဖွဲ့အစည်းတွေကပေါ်ထွန်းလာပြီးတော့ထိထိရောက်ပေါ်ထွန်းလာပြီးတော့အခု bargaining chip ပေါ့နော်ဒီအာဏာဖီဆန်ရေးလှုပ်ဆောင်နေတဲ့ကိစ္စတွေကိုရဲ့ဟိုထိအောင်မှုတွေကိုအသုံးချပြီးတော့ဘယ်လောက်ထိဒီအာဏာသိမ်းထားတဲ့သူတွေနဲ့ထိထိရောက်ညှိနှိုင်းနိုင်လာနိုင်မလဲဆိုတဲ့အချက်တွေကဒါတဖြည်းဖြည်းကြည့်ရမယ့်ကိစ္စဒါအဲ့တော့ဘယ်လောက်ထိမြန်ဟိုညီညွတ်တဲ့လူတွေပူးပေါင်းလာကြမလဲ ဘယ်လိုခေါင်းဆောင်မှုတွေပေါ်ထွက်လာမလဲဆိုတာကတော့အခုပြောရတာမှာနည်းနည်းလေးစောနေတဲ့အချိန်လေးတော့ရှိရခင်ဗျာ
အခုကတော့ဒါအာနာသိန်းတာတတိယမြောင်းနေ့ဖြစ်လာတဲ့အချိန်မှာကိုပဲဥမာဆိုလို့ရှိရင်ဒီညမှာဆိုလဲသူတို့ဒီတံပုံးတီးတာတို့နိုင်ငံတော်သချင်းတီဆိုတာတွေပါလုပ်မယ်ဆိုတာတွေလည်းဖြစ်လာတယ်ပေါ့နော်ဒါတွေကရောတနည်းတစ်ဖုံဖြစ်အမြန်ဖြစ်နိုင်မလားပေါ့လေဒီ
ရေရှည်အားဖြင့်ဆိုတော့အခုခေတ်ဒီခေတ်ကာလကြီးမှာဆိုလို့ရှိရင်ပြည်တွင်းကဒီလိုအာဏာဖီစာမှုတွေအကင်ကိုဒီလိုဖြစ်နေတဲ့အခြေအနေပေါ်မူဒီပြောနိုင်ငံတကာကနေပြီးတော့စန့်ကျင်ပြီးတော့ဟိုဖိအားပေးလာတဲ့အခြေအနေတွေကလည်းဒါတနည်းတစ်ပုံဖြစ်လာတာ哦
ဒါကတော့ VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းနဲ့မခင်ဖြူထွေးတို့တုံ့တက်ဆွေးနွေးထားတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဦးကျန်စန္ဒာရဲ့မြန်မာရေးတုံ့တက်ချက်အစီအစဉ်အလှည့်ရောက်ပါပြီဘာကြောင့်မို့လို့ဒီမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းရတာလဲစစ်တပ်အုပ်ချုပ်ရေးဘလောက်ကြာမလဲဆိုတာကိုဦးကျော်စန္ဒာနဲ့ကိုဇော်ဝင်းလှိုင်တို့ဆွေးနွေးသုံးသပ်ထားပါရရှင
်ဟုတ်ကဲ့ဦးကျော်စန္ဒာရေအခါတိုင်းသတင်းပတ်တွေရဲ့သုံးသပ်ချက်တွေမှာတော့ဦးကျော်စန္ဒာပဲတခြားလူတွေကိုမေးလာတာဖြစ်ပေမဲ့ဒီတစ်ပတ်တော့ကျွန်တော်ကဦးကျော်စန္ဒာကိုမေးလိုက်တော့မယ်ဗျာ
မေးပါကိုဇော်ဝင်းလှိုင်ဖြစ်ပါ
ဟုတ်ကဲ့ခင်ဗျအခုဒီလက်ရှိဒီတပ်မတော်ကအာဏာသိမ်းတဲ့ကိစ္စမှာအခြေခံဥပဒေနဲ့ညီမညီဆိုတာဘယ်လိုသုံးသပ်လို့ရမလဲခင်ဗျအ
ခြေခံဥပဒေနဲ့ညီအောင်တော့စစ်တပ်ကလုတ်ပြတာပဲတကယ်တော့နိုင်ငံတော်ကလုံကိုသမ္မတကခေါ်မယ်သမ္မတကမခေါ်ဘဲနေတော့အဲ့သမ္မတကိုဖြုတ်ချပြီးတော့သူတို့ခိုင်းတိုင်းလုံမဲ့ဒုသမ္မတကိုသမ္မတအဖြစ်တင်တယ်ပြီးတော့ကလုံခေါ်ခိုင်းပြီးလုတ်သွားတယ်ဒါကတော့အခြေခံဥပဒေကိုချိုးဖောက်တယ်ဆိုတာကတော့လုံမထင်ရှားနေတယ်လို့ထင်ပါတယ်
ဒီအာနာသိမ့်နေဆိုတဲ့ကလေးကဒီအာနာရယူလို့တဲ့ဆန္ဒရှိလို့လောက်တာတော့မှန်တာပေါ့နော်ဒါပေမဲ့ဒီအာနာသိမ့်နာရဲ့နောက်ွယ်မှာတခြားဘာအကြောင်းအရာတွေများရှိတယ်လို့ယူဆပါလဲ
တခုစဉ်းစားတာပေါ့လေအဲဘုဂျုံမူကြီးမြောင်းလှိုင်အနေနဲ့သူထွက်ပေါက်မရှိတော့ဘူးလားသူတို့ဖြစ်စေချင်တာကတော့ရွေးကောက်ပွဲမှာမစမမှုတွေရှိတယ်မစမမှုတွေဖြစ်ခဲ့တယ်ဆိုတဲ့ဟာတွေပြောထားတော့ဒါကိုသူတို့ပြန်ပြင်ချင်တယ်ဆိုပြီးတော့သူတို့တောင်းဆိုတယ်ဆိုတော့သူတို့ဒီတောင်းဆိုရတဲ့ပတ်သက်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလုံးဝမညှိနှိုင်းခဲ့ဘူးလားလိုက်လျောမှုမရှိခဲ့ဘူးလားဒါပွင့်လင်းမြင်သာမှုမရှိတော့ညှိနှိုင်းရမညှိနှိုင်းမှုတော့ကျွန်တော်မသိရဘူးပေါ့လေဆိုတော့အဲ့လိုမညှိနှိုင်းခဲ့တဲ့အခါမှာသူတို့တောင်းဆိုတန်တွေထွက်လာတာနဲ့အမျှတတိယပြင်ချင်းချောက်တဲ့ဇန်တွေပါလာတယ်ဆိုတော့လူတွေကစစ်တပ်ကိုဝေဖန်ကြတယ်အဲ့ခါစစ်တပ်ကလူတိုင်းကိုပြန်ပြီးစကားပြန်တယ်တုံ့ပြန်တယ်ဆိုတော့ထွက်ပေါက်မရှိဖြစ်လာတယ်ဘက်ပေါင်းစုံကသူတို့ကိုဝိုင်းပြီးတော့ဒါပိတ်ဆို့နေကြတော့နောက်ဆုံးထွက်ပေါက်အနေနဲ့ဒီလိုလုပ်လိုက်ရသလားဆိုတာလေတစ်ဖက်ကစဉ်းစားစရာရှိပါတယ
်ဆိုတော့ဒီအာဏာသိမ်းတာအပြင်ရောတခြားနိုင်ငံရေးအရရွေးချယ်စရာနီလာမရှိတော့ဘူးလားဥပမာဆိုလို့ရှိရင်ဒီမဲမတမာမှုတွေရှိတယ်စားပါတော့မဲစင်းတွေမှာရနေတယ်ဆိုရင်လေဒါဒီရွေးကောက်ပွဲကော်မရှင်ကတစင်းတရားရုံးကတစင်းဒီမတမာမှုရှိတဲ့ဥစ္စာကိုစုံစမ်းစစ်ဆေးအပြစ်ရှိတယ်ဆိုလေအပြစ်ပေးအရေးယူတာမျိုးသူတို့လုပ်လို့ရတဲ့ဥပဒေနီလန်းကြောင်းတွေလည်းရှိတာပဲပေါ့နော်ဒါဥပမာတစ်ခုပေါ့
အတိကတော့နှစ်ဖက်အပေးယူလုပ်ပြီးတော့ short in ဆွေးနွေးတာတွေကိုကျွန်တော်မကြခဲ့ရဘူးအဲ့လိုလုတ်တတ်တဲ့ culture ပေါ့ negotiated culture မြန်မာနိုင်ငံမှာမရှိဘူးဆိုတော့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပဲဒီလာတော့ကျွန်တော်နဲ့ interview မှာသူပြောဦးတယ်လေဆိုတော့တကယ်တမ်းသူနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ထိတိုက်တွေ့တဲ့ကိစ္စမှာလည်း negotiate လုပ်ကြတယ် compromise လုပ်ကြတယ်အပေးယူ short in လုပ်ပြီးတော့ဆွေးနွေးတာတစ်ချက်မှမတွေ့လိုက်ရပါဘူးဆိုတော့အဲ့လိုမလုပ်ခဲ့ဘူးလို့တော့ကျွန်တော်ကတော့ထင်တာပဲ
ဆွေးတော့ဆွေးနွေးကြတယ်ပြောတယ်ဒါပေမဲ့အပေးယူမတည့်တာဖြစ်နိုင်တယ်ပေါ့နော
်ပေးယူမတည့်တဲ့ဆွေးနွေးမှာတောင်းဆိုရဲလူကအများသိတင်မှနေသလားဟိုဘက်ကလည်းပဲငါပြည်သူကထောက်ခံထားတာလုံးဝရှင်းမပြနိုင်ဘူးလို့ကပြောသလားဆိုတာအဲ့ဒါမျိုးလည်းစဉ်းစားကြတော့ရှိရပေါ့လေ
ဆိုတော့ဒီနေရာမှာတိုင်းရင်းသားတွေရဲ့အခန့်ကဏ္ဍကလည်းစဉ်းစားစရာဖြစ်လာတယ်အခုတမတော်ကဒီအာနာသိန်းတဲ့နေရာမှာလည်းသူကတိုင်းပြည်ဟိုတိုင်းရင်းသားစီလုံးညီညွတ်ရေးပြိုကွဲမှာဆိုလို့ဆုံးတဲ့အတိုင်းသူတို့အရင်အစိုးရတွေအာနာသိန်းတို့ကပြောခဲ့တဲ့စကားလုံးတွေပဲပြန်သုံးထားတာရှိတယ်နောက်ပြီးတော့ဒီရွက်ကောက်ပွဲကိစ္စနဲ့ပတ်သက်ပြီးတော့လည်းတိုင်းရင်းသားပါတီတွေကဒီတမတော်ကာကွယ်ရေးဦးစီးချုပ်ကိုတွားပြီးတော့သူတို့ဒါတိုင်းသားပါတီတွေအပါဝင်ပေါ့လေတွားပြီးတော့သူတို့တောင်းဆိုခဲ့ကြတာတွေရှိတယ်ပါတီပေါင်း30ကျော်ရှိမယ်ထင်တယ်အဲဒီတော့ကဆိုအဲ့လိုမျိုးတွေလည်းရှိခဲ့တော့သူ့ဘက်ကတမျိုးတမီပြန်ပြီးတော့တွေးစရာများဖြစ်လာတာသူ့ကိုထောက်ခံတဲ့လူတွေရှိနေတယ်ဆိုတော့ပုံစံမျိုးများယူဆသွားတာများရှိနိုင်မလား
အခုသူအကူရာကတော့တိုင်းရင်းသားတွေကသူ့ကိုထောက်ခံလိမ့်မယ်လို့သူကြိုတင်တွေ့ဟန်ရှိပါတယ်အဲတိုင်းရင်းသား32ပါတီသူ့ကိုသွားတွေးကြတာရဲ့တိုင်းရင်းသားပြည်ထောင်စုပြိုကွဲနိုင်တဲ့ NDA ရှိနိုင်တဲ့အထီးရောဒီခါမှမတွေးရပါဘူးပထမဆုံး62မှာဘုရုနေဝင်အာနာသိန်းတဲ့အခါမှာတော့ဒါဆမ်ဘက်ကဖက်ဒရယ်မူကိုတင်လာတဲ့အတွက်ကြောင့်အဲ့လောက်ထိဖြစ်ခဲ့တယ်။အခုခါမှာတော့ဖက်ဒရယ်မူပြောနေကြတာသူကိုယ်တိုင်လည်းပြောလာတာပဲဖက်ဒရယ်မူကိုပေးရမယ်ဆိုတော့သို့တော်လည်းပဲဘုဂျုံမူကြီးမြောင်းလှိုင်ကနိုင်ငံရေးတဲ့ကိုဝင်ကျင်လာပြီးသူကတမန်တော်ထဲမှာလည်းစက်တန်းပြစ်လာပြီးဆိုတော့သူ့ရဲ့အနာဂတ်နိုင်ငံရေးလမ်းကြောင်းကနိုင်ငံရေးတဲ့ကိုဝင်လာရင်သူ့ကိုဘယ်သူထောက်ခံမလဲဆိုတော့တိုင်းရင်းသားအင်အားစုတွေရဲ့ထောက်ခံမှုကိုသူကတော့ မျိုးလင့်ခဲ့လိမ့်မယ်လို့ထင်ပါတယ်ပို့ပြီးတော့ပေါ်လင်းထင်ရှားတာကတော့ဒီအနာမသိရင်ရသက်တပတ်အလိုလောက်မှာပဲအပြစ်ခတ်ရစရေးစက်တန်းကိုတူးချလိုက်တယ်မဟုတ်လားဆိုတမင်းတကာစူဒီလိုလှုပ်တဲ့အခါမှာဝိုင်းဝန်းကန့်ကွက်မှုသိမ့်မများအောင်ဆိုတဲ့သဘောလှုပ်တယ်သူဒီမျိုးစိမျက်နှာနှခုဖွင့်မထားရအောင်လုပ်တယ်ဆိုတဲ့ဘောကတော့ပေါ်လွင်နေလို့ထင်တယ်ကိုစောင်းနေတယ
်ဒီညမှာတခုထက်စဉ်းစားစရာရှိတာကလည်းဒီဒေတာရွင့်နိုင်ငံတွေရဲ့အခန့်ကဏ္ဍပေါ့နော်အနောက်နိုင်ငံတွေကတော့ဒါတည်ကြတယ်အခုကန့်ကွက်တယ်ရှုတ်ချတယ်ဆိုပြီးတော့သူတို့ဒါကြီးညာချက်တွေအသီးသီးထုတ်ပြီးကြပြီးဒေတာရွင့်နိုင်ငံတွေတချို့အာဆီယံလိုအဖွဲ့အစည်းတွေကလည်းဒါဟိုကြီးညာချက်တွေထုတ်ကြတာတော့ရှိတာပဲဒါပေမဲ့ဟိုဒေတာထဲမှာအင်းနီချင်းတရုတ်နိုင်ငံအင်အားကြီးနိုင်ငံလည်းဖြစ်နေတော့တရုတ်နိုင်ငံရဲ့အခန့်ကဏ္ဍကဘယ်လောက်ထိများပတ်ဝန်းပတ်သက်မှုရှိမလဲသူနဲ့ဆက်နွယ်နေတဲ့မြန်မာနိုင်ငံတွေရဲ့လက်နက်ကိုင်အဖွဲ့အစည်းတွေရဲ့အခန့်ကဏ္ဍဟောပေါ့နော
်ဟာတရုတ်တင်မကဒီနေရာမှာအနောက်ဘက်ချမ်းနိုင်ငံတွေနဲ့အာရှနိုင်ငံတွေကြားမှာကိုလူကွဲရမှုတွေရှိရတွေ့ရပါတယ်နောက်နိုင်ငံတွေကတော့စီးပွားရေးအရေးယူမယ်ဒဏ်ခတ်မယ်အခုပဲအမေရိကန်ကစတင်ပြီးတော့လော့ဆော်နေပြီဒီမိုကရေစီနိုင်ငံတွေဒီမှာမြန်မာနိုင်ငံမှာဆက်အနာသိမှုကိုဝိုင်းဝန်းတုံ့ပြန်ကြအောင်ဆိုပြီးတော့သူလုပ်နေပြီဖြစ်ပါတယ်ဆိုတော့အာရှနိုင်ငံတွေကတော့အဲ့လိုမျိုးပဲပြေးရပြေးချောင်းဘယ်လိုချင်းကပ်မလဲဆိုတာကိုသူတို့စဉ်းစားကြတယ်နောက်ပြီးတော့အာရှနိုင်ငံတွေကအနောက်တိုင်းကစီးပွားရေးသပိတ်မှောက်ထားတဲ့အခါသူတို့ကစီးပွားရေးရင်းနှီးမြှုပ်နှံမှုအခွင့်အလားလည်းပိုဆာနေတဲ့သဘောလည်းရှိတယ်။အဲ့ဒီထက်မှာတရုတ်ကတော့အကဲဆုံးပေါ့လေ။သူကတော့မြန်မာနိုင်ငံမှာစီးပွားရေးအတွက်ကမဟာဗျူဟာအရာထွက်ပေါက်လဲလိုချင်တော့ဘယ်လိုပဲဖြစ်ဖြစ်မြန်မာနိုင်ငံမှာသူတို့ဩဇာရှိနေဖို့ကတော့လိုချင်တာပဲ။အဲ့ဒီအတွက်ကြောင့်ဒီမြန်မာနိုင်ငံမှာအပြောင်းလဲဘာပဲဖြစ်ဖြစ်တက်လာတဲ့အစိုးရနဲ့သူတို့တင်းတင်းအောင်ဆက်ဆံဖို့ဆိုတာကတော့တရုတ်မှာရွေးချယ်ရှိမယ်ဆိုတာအမှန်ပါပဲ
။ဟုတ်ကဲ့။ဆိုဒီနေရာမှာတရုတ်နဲ့ဆက်ဆက်နေတဲ့ဒီမြောက်ပိုင်းမဟာမိတ်ဟိုလက်နက်ကိုင်အဖွဲ့တွေပေါ့နော်ဒီ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေဆိုရင်အခုဒါသူတို့ကြီးညာချက်ထုတ်လိုက်ပြီဒါပေမဲ့ဒီမြောက်ပိုင်းမဟာမိတ် AA ပါဝင်ဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေလို့ခေါ်တဲ့အဖွဲ့ကတော့အခုတည်းကရင်ကုန်နှုတ်ပိတ်နေနေသေးတယ်ပေါ့နော်တုံတရားသူတို့ကွန်မန့်ပေးတာမရှိသေးဘူးဆိုအဲ့ဒီအပေါ်မှာရော
တရုတ်ရဲ့အချက်ပြမှုကိုလည်းသူတို့ကြည်ကောင်းကြည့်မယ်တစ်ဖက်ကလည်းပဲသူတို့အနေနဲ့လည်းပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရအပေါ်မှာအဲ့ဒီသဘောထားလည်းစီကဲလိမ့်မယ်ထင်တယ်အဲ့မြောက်ပိုင်းမဟာမိတ်နဲ့စစ်တပ်ကညဉ့်ညံ့ရေးအတွက်ပို့ပြီးတော့လူလူလာလာလုပြနေတဲ့အချိန်မှာ NLD ကလိုက်မလာဘူးအဲ့လူဟာတွေ့ခဲ့တယ်အထူးသဖြင့် AA ကိစ္စမှာဖြစ်တယ်။နောက်ရခိုင်ဒေသမှာရွေးကောက်ပွဲမလုပ်တဲ့နေတော်တော်များများကိစ္စနဲ့ပတ်သက်လို့လည်း NLD အစိုးရနဲ့အဲ့ AA တွေမကဘူးရခိုင်ဒေသခံတွေရခိုင်နိုင်ငံရေးအင်အားစုတွေမြေပေါ်နိုင်ငံရေးအင်အားစုတွေနဲ့လည်းကံတော်ကစားဖြစ်တယ်ထင်တယ်။သူတို့ကလည်းသိပြီးတော့မလုပ်လာကြဘူး။ဆိုတော့ဒါတွေကလည်းဟိုကထက်တွက်မှာပဲအနာသိနေခါစစ်တပ်ကဒီလူတွေကတော့ငါတို့ဘက်ကိုပါမှာပဲဆိုတာအဲ့လိုပဲအလားတူစွာပဲမြောက်ပိုင်းဒေသတချို့မှာလည်းပဲအဲ့လိုမျိုးတွေဖြစ်ခဲ့တော့သူတို့ကဒါကိုသူတို့ဘက်ပါလိမ့်မယ်လို့ထက်တွက်ခံတူပါတယ
်သူတို့လည်းပဲစစ်တပ်အနေနဲ့ तू ကဟိုသူလက်ထက်မှာလှုပ်လို့ရတယ်ဆိုတာတပိုင်းတော့လှုပ်ပြတဲ့သဘောနဲ့ तू ကဒီငိမ့်ညာရေးကိစ္စတွေကိုပို့ပြီးတော့တတ်တိုက်တွန်းတွန်းလှုပ်လာမယ်လို့ကောမျောလင်းရသလားယူဆရသလ
ားအပြစ်ခတ်ရစဲတဲ့အစင်းကတော့သူတို့လွယ်လွယ်ကူရောက်နိုင်တာပဲနဝတခေတုံးကလည်းပဲတချင်းနဲ့ဆိုနှစ်ပေါင်း14နှစ်နီးပါအပြစ်ခတ်ရဆက်ခဲ့ရပဲဒါပေမဲ့ဒီပြဿနာဟာနိုင်ငံရေးအဖြစ် political settlement ကိုအပြည့်ယူလုပ်ပြီးတော့မထူထောင်နိုင်သမျှဒီဟာပြတ်သွားတယ်ဆိုတာကျွန်တော်အချင်းချင်းတွေးခဲ့ရပြီတချင်းနဲ့လိုပဲပြက်ခဲ့တာပဲအခုလည်းပြည့်ရဆဲရတာလုပ်တယ်ပြည့်နေခတ်နေကြရတာအများကြီးနိုင်ငံရေးသဘောတူညီမှုကိုကြည်ကြည်လည်လည်မှတို့မရရှိနိုင်ခဲ့ကြတာဆိုတော့တမတော်ကလည်းပဲအခုဘလောက်ပဲလုပ်ပြတိုင်းရင်းသားတွေရဲ့လူလာချက်ကိုဘလောက်လိုက်ညှောနိုင်မလဲတို့ကတိုင်းဒါရီအောင်ဘလောက်အစောပြေးပြီးတော့လက်ခံမလဲစသဖြင့်ဆိုတော့တိုင်းငယ်ရေးသဘောတူညီမှုရပြီးပြည်လက်ဖို့ကခရင်နေမယ်အပြစ်ခတ်ရစဲရေးလောက်ကတော့ဖြစ်နိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့အခုဒါဆိုလို့ရှိရင်တို့ဒီအာနာသိန်းစေခေါင်းဆောင်တွေကနေပြီးတော့တို့ကိုတို့အခုနာမည်ပေးထားတာတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီပေါ့နော်ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအနေနဲ့တို့ဒီအဖွဲ့လက်ဖွဲ့လိုက်ပြီးတော့စောစောပိုင်းမှာလည်းသူကတနေ့အတွင်းမှာရွက်ောက်ပွဲကျင်းပပေးမယ်ပြောတယ်အဲ့ဒါတွေကရောဒီရုပ်ောက်ပွဲကိစ္စကတော့တကယ်လက်တွေ့ဖြစ်လာနိုင်ကြီးရှိလား
အရင်တုန်းကလည်းဒီစစ်တပ်ကရုပ်ောက်ပွဲမကြခဏလုပ်ခဲ့ရှုံးတဲ့အတွက်လွှဲမပေးခဲ့တဲ့ရုပ်ောက်ပွဲလည်းရှိခဲ့အခုကြတော့ရှုံးမြန်ပြီမသမာမှုရှိရဲ့ဆွဆွကျက်တွေတော့ရှိတယ်ပေါ့လေဒါပေမဲ့ရှုံးမြန်ပြီအပြတ်သတ်ရှုံးတယ်ရှုံးတဲ့ခါကျတော့လည်းပဲအဲဒီရုပ်ောက်ပွဲကိုပါပြန်ပြီးတော့ဖျက်ဆီးလိုက်ကြပဲအခုပြန်လို့မယ်ဆိုပြောတယ်ဆိုတော့ဆိုနောက်တစ်ကြိမ်လှုပ်လို့ရောလှုပ်ပြီးတဲ့ထောင်းတော့ဘယ်လောက်မြတ်တာမလဲလှုပ်လို့ NLD ကပဲထပ်ပြီးနိုင်တယ်ဆိုရင်ရောသူတို့တကယ်ပဲလွှဲပေးပါဦးမလားရွေးကောက်ပွဲလုပ်ပေးလာနိုင်တဲ့အခြေအနေတော့ရှိပါတယ်။အဲဒီရွေးကောက်ပွဲက NLD ပြန်လည်ပြီးဝင်မလား။ NLD ကဒီဟာကိုပဲစုပ်ကင်ထားမယ်ဒီရလက်ကိုပဲ2020ရွေးကောက်ပွဲကိုပဲ ခုအောင်ဆက်လက်သတိမောက်တယ်ဆိုရင်ကျန်တဲ့နိုင်ငံရေးပါတီရဲ့ဘလောက်ဝင်ဝင် NLD မပါဝင်အဲ့ဒီရွေးကောက်ပွဲဟာနိုင်ငံတကာအစည်းအမတ်ပြုထိုင်လောက်တဲ့ဂုဏ်သက်ခါရှိတဲ့ရွေးကောက်ပွဲတော့ဖြစ်မလာနိုင်ပါဘူး NLD လက်မခံခဲ့ရင်ပေါ့လေ
အဲ့တော့နောက်ဆုံးဆုံးသက်ရရင်တော့နောက်တစ်ကြိမ်စီအုပ်ချုပ်ရေးအောက်ကိုကျွန်တော်တို့ရောက်သွားပြန်ပြီပေါ့နော်အရင်စီအုပ်ချုပ်ရေးတွေတုန်းကလည်းနှစ်တွေဆယ်စုနှစ်တွေအများကြီးကြာခဲ့ကြတယ်အခုဒီတစ်ခါနောက်ဆုံးဒီအာဏာသိမ်းတဲ့ဟာကရောဘလောက်ကြာအောင်မယ်လို့များခတ်မှန်းလို့ရမလဲဗျာ
History repeats itself for ya the might mean the battle ရပါဒုံရင်းကိုပြန်ရောက်သွားတယ်မြန်မာနိုင်ငံဟာဆိုတော့ပထမဦးဆုံးလည်းပဲလွတ်လပ်ရေးရပြီးရဲ့ Constitution က16နှစ်တာရှိခံတယ်နောက်ပြီးတော့တစ်ခါအဲ့ဒီ60နှစ်မှလည်းပဲခွန်ဆယ်လေးအထိခံတယ်နောက်ခွန်ဆယ်လေးဆွဲတဲ့ constitution လေးစစ်စစ်အထိခံတယ်အဲ့လိုပြတ်သွားတာပဲဆိုအခုဆွဲလိုက်တဲ့ constitution ကတစ်နှစ်ပဲခံတယ်သူတို့ကတော့ constitution ကိုမဖြတ်ပါဘူးလို့ပြောတယ်ရွေးကောက်ပွဲလို့ရင်ဒီဥပဒေနဲ့ပဲလုပ်မယ်ဆိုရင်လည်းပဲဥပဒေအဖြစ်နဲ့ပဲပြတ်နေတဲ့ဥပဒေလိုဖြစ်နေတယ်သူတို့ကလည်းချိုးဖောက်ထားပြီးတဲ့ဥပဒေလည်းဖြစ်နေတယ်နောက်တစ်ခါခုနကပြောတယ်သာဒီမိုကရေစီအဖွဲ့ချုပ်ကသူတို့လုပ်မဲ့ရွေးကောက်ပွဲသဘင်ဖောက်တယ်လို့ဖြစ်ကောင်းဖြစ်လာအောင်ပဲအဲ့လိုဆိုရင်တော့နိုင်ငံရေးသံတရားကဒီစီအုပ်ချုပ်ရေးဒီမိုကရေစီမဆန်သောအုပ်ချုပ်ရေးနဲ့ပဲဆယ်စုနှစ်တန်းချီပြီးတော့ကြာလည်ဦးမယ်ထင်ပါတယ်ခုဆိုရင
်ဒါကတော့ဥကျော်စံသာနဲ့ကိုဇော်ဝင်းလှိုင်တို့ဆွေးနွေးသုံးသပ်ထားတဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ရှင်VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နေပြည်တော်မှာထိန်းသိမ်းခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တမရအဝင်းမြင့်တို့ကိုစစ်အစိုးရကတရားစွဲပြီးတော့ချုပ်ရမန်ယူထားတယ်လို့ NLD တာဝန်ရှိသူတွေကပြောပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အနီးကပ်လုံခြုံရေးအဖွဲ့မှဆက်သွယ်ရေးစကားပြောဆက်တွေတွေ့တယ်လို့ဆိုပြီးတော့ပို့ကုံသွင်းကုံဥပဒေပုံမှတခါတမရအဝင်းမြင့်ကိုတော့ကဘေးကာလစီကံချိုးဖောက်မှုနဲ့တဘာဝဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေတို့နဲ့တရားစွဲထားတယ်ဆိုတာဖော်ပြတဲ့တရားရုံးမှတ်တမ်းတွေ online ပေါ်မှာပေါ်ထွက်လာပါတယ်။အခုလိုမျိုးတရားစွဲထားတဲ့အမှုတွေအတွက်ဥဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့အနေနဲ့ဥပဒေအကျိုးဆောင်တွေရဲ့ကိုစားပြုဆောင်ရွက်ပေးမှုရမရဆိုတာကိုတော့မသိရသေးပါဘူး။ February 1ရက်နေ့တုန်းကအာဏာသိမ်းချိန်မှာထိန်းသိမ်းခံခဲ့ရတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုနေပြည်တော်စီပင်ရိပ်သာကနေထွက်ခွာသွားဖို့စစ်အစိုးရကပြောထားတဲ့အတွက်ကိုယ်စားလှယ်တချို့ထွက်သွားနေကြပါတယ်။ဒါပေမဲ့သူတို့အနေနဲ့2008အခြေခံဥပဒေပါရွေးကောက်ခံကိုယ်စားလှယ်အဖြစ်ကနေပြက်ပြယ်စေတဲ့ဘလို့ပြဋ္ဌာန်းချက်နဲ့မှညှိစွမ်းတာမရှိတဲ့အတွက်လွှတ်တော်ကိုယ်စားလှယ်တွေအဖြစ်နဲ့ဆက်လက်ယက်တည်သွားမယ်အကြောင်း NLD ပါတီရဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်တွေကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။စစ်တပ်အာဏာသိမ်းတာကိုမကျေနပ်တဲ့ပြည်သူတွေကလည်းဒီအကြမ်းမဖက်အာဏာဖီဆန်တဲ့လှုပ်ရှားမှုတွေကိုအခုညဘက်မှဆက်ပြီးတော့လုပ်ခဲ့ကြပါတယ်။ည၈နာရီအချိန်မှာရန်ကုန်မြို့ပြည်သူတွေကနေအိမ်ပြင်ထွက်တံပုံးတီးတာကားဟွန်းတီးတာတွေအပြင်88လူမှုအုံကြွားမှုရဲ့အထင်ကရသချင်းဖြစ်တဲ့ကဘာမကြီးသချင်းကိုတီးဆိုတာဖွင့်တာတွေကိုလုပ်ခဲ့ကြပါတယ်မြန်မာတိုင်းငံလုံးမှာရှိတဲ့စစ်ရုံတွေအပါအဝင်ကျန်းမာရေးဌာနပေါင်း100ကျော်ကကျန်းမာရေးဝန်ထမ်းတွေကလည်းဒီကနေ့စတင်ပြီးတော့မှဒီစစ်အစိုးရနဲ့မပူးပေါင်းဘူးဆိုတဲ့အာဏာဖီဆန်ရေးလှုပ်ရှားမှုတွေလုပ်နေကြပါတယ်တခါဒီကြော်ကြားတဲ့ရုပ်ရှင်ဂီတဖက်ရှင်လောကတွေကအမှုပညာရှင်တွေတော်တော်များများကလည်းCivil disobedience လှုပ်ရှားမှုမှာပါဝင်ကြောင်းသူတို့ရဲ့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာဖော်ပြနေကြပါတယ်။အစိုးရဝန်ထမ်းတွေအနေနဲ့စစ်အစိုးရရဲ့အုပ်ချုပ်ရေးအပါအဝင်တခြားဘျူရိုကရေစီရန်တရားအလုံးရန်တန့်သွားစေဖို့အတွက်စစ်အစိုးရရဲ့လုပ်ငန်းဆောင်တာတွေမှာပူပေါင်းဆောင်ရွက်တာတွေမလုပ်ဖို့သက်ဆိုင်ရာအစိုးရရုံးတွေကိုတက်ရောက်တာဝန်ထမ်းဆောင်တာတွေမလုပ်ဖဲနဲ့အာဏာရှင်စနစ်ကိုတွန်းလှန်ဖို့အတွက်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မကများအဖွဲ့ချုပ်ကလည်းဒီကနေ့ပန်ကြားလွှာထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းမှုဟာပြည်သူအလုံးကိုစော်ကားတဲ့လုပ်ရဖြစ်တယ်လို့ဒီမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးတန်တမန် Tom Andrews က VOA ကိုပြောကြားပါတယ်။ဒီလုပ်ရဟာဘလို့မှလက်မခံနိုင်တဲ့လုပ်ရဖြစ်ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒဏ်ခတ်အရေးယူမှုတွေကိုဖက်ပေါင်းဆောင်ကနေလှုပ်ဖို့စဉ်းစားတင်တယ်လို့ဒီကုလသမဂ္ဂဆိုင်ရာ VOA သတင်းတောက် Margaret Bashir နဲ့မေးပြန်ကမ်းမှသူကပြောကြားခဲ့ပါတယ်။VOA မြန်မာပိုင်းရဲ့ February 3ရက်ဗုဒ္ဓဟူးနေ့ညပဲ့အစီအစဉ်တွေကို Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။အခုညအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ Matt Sumon ဖြစ်ပြီးတော့စက်ပိုင်း Engineer ကတော့ Void Deck Sonyet ဖြစ်ပါတယ်။ကျွန်မကတော့စုမြတ်မှပါရှင်။မြန်မာနိုင်ငံမှာနောက်ဆုံးဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှကို VOA မြန်မာပိုင်းရဲ့ Facebook Page ပေါ်မှာဖော်ပြပေးနေပါတယ်။ TV နဲ့ Radio အစီအစဉ်တွေကနေလည်းနောက်ဆုံးရသတင်းတွေသုံးသပ်ချက်တွေကိုထုတ်လွှင့်ပေးနေပါတယ်။VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
This program has come to you from the Voice of America, Washington.